Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်တန်ကနေ2018ခုနှစ်မေလ12ရက်နေ့စနေညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုက်လိုမီတာ1925 32 51နဲ့လိုက်လမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီညပိုင်းအစီအစဉ်မှုကကျွန်မစုမော်ပါရှင
်မင်္ဂလာပါခင်ဗျာကျွန်တော်ငိမ့်ချမ်းပါကျွန်တော်ကတော့သတင်းလေးကိုတင်ဆက်ပေးပါမယ်။မလေးရှားဝန်ကြီးချုပ်ဟောင်းနာဂျင်းနဲ့သူဇနီးကိုတိုင်းပြည်တွေကထွက်ခွာခွင့်ပိတ်ပင်လိုက်တယ်လို့မလေးရှားဝန်ကြီးချုပ်တဲ့မဟာတီယာမိုဟာမက်ကပြောပါရယ်။ဒီကနေ့စနေမနက်ပိုင်းမှာမြန်မာနိုင်ငံမြောက်ပိုင်းရှမ်းပြည်နယ်မူဆယ်မြို့မှာမြန်မာလုံခြုံရေးတပ်ဖွဲ့တွေနဲ့တိုင်းရင်းသားလက်နက်ကင်တပ်ဖွဲ့တွေအကြားတိုက်ခိုက်မှုတွေကြောင့်လူ20ခန့်သေဆုံးခဲ့ပြီးအများအပြားဒဏ်ရာရသွားပါရယ်။အခုလိုနောက်ဆုံးရကဘာနဲ့မြန်မာသတင်းတွေကိုကျွန်တော်နဲ့နန်းလောင်ကတင်ဆက်ပေးမှာပါ။
ဟုတ်ကဲ့ပါရှင်ဒီညပိုင်းသောတာရှင်နေနားဆင်ရမှာကတော့ဒီကနေ့ရန်ကုန်မြို့တာမွေဂုံဒရာအောက်မှာစုရထားပြီးတော့စူးလီမြို့တော်ခန်းမရှိတိခြစ်တက်မဲ့ငင်းညာရေးလမ်းလျှောက်ဆန္ဒပြပွဲကိုရာနဲ့ချီတဲ့ရဲအင်အားတွေပိတ်ဆို့တားဆီးပါတယ်နောက်ပြီးတော့ဒီလူစုခွဲတဲ့အချိန်မှာရဲနဲ့အရဝက်ကဖမ်းဆီးတဲ့နေရာမှာတော့အ ਨੇ စုံဆန္ဒပြသူကိုဦးဖမ်းခံရတဲ့တရင်မှာနားဆင်ရမှာကတော့
ကျွန်တော်တို့အဲ့နေရာမှာလေခွဲကိုအဆုံးတက်လိုက်တယ်အေးကျွန်တော်တို့လူစုခွဲပါမယ်လို့ပြောပြီးတော့ကျွန်တော်တို့ခွဲကိုတင်ပြီးတော့
ဆန္ဒပြခေါင်းဆောင်တူပြောပြသွားတာပါနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်နောက်ဒီကနေ့စနေမနေ့ပိုင်းဖြစ်ခဲ့တဲ့မူဆယ်ကပြစ်ခတ်တိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးတော့တပ်မတော်နဲ့ TLL တအောင်းတပ်ဖက်ကတုံ့ပြန်ချက်သတင်းနဲ့အတူစနေညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြန်မာတခွင်အစီအစဉ်မှာတော့မြန်မာနိုင်ငံကဘေးအန္တရာယ်တွေကြိုတင်ပြင်ဆင်မှုအကြောင်းတင်ဆက်ပေးဖို့အပြင်ဒုတိယပိုင်းနိုင်ဝက်မှာတော့စနေညတဲ့လေလိုက်စီစဉ်ကိုနားဆင်ရဖို့ရှိပါတယ်အခုချိန်တုန်းကတော့နောက်ဆုံးရသတင်းတွေကိုကိုငိမ့်ညက်နဲ့နန်းလောင်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင
်မလေးရှားဝန်ကြီးချုပ်ဟောင်းနာဂျင်းနဲ့သူဇနီးကိုတိုင်းပြည်ကနေထွက်ခွာခွင့်ပိတ်ပင်လိုက်တယ်လို့မလေးရှားဝန်ကြီးချုပ်တဲ့မဟာတီယာမိုဟာမက်ကပြောပါတယ်သူတို့နှစ်ယောက်ကိုအမီမဲစင်းနဲ့ထည့်သွင်းလိုက်ပြီးခီးသွွားခွင့်ကိုပိတ်ပင်လိုက်တာလို့မလေးရှားလူဝင်မှုကြီးကြပ်ရေးကအတည်ပြုပါတယ်ပေါက်ကြားလာတဲ့လေရင်ခီးစဉ်တစ်ခုအရဝန်ကြီးချုပ်ဟောင်းနာဂျင်းနဲ့သူဇနီးဖြစ်သူဟာစနေနေ့မှာကိုပိုင်လေရင်နဲ့ဂျာကာတာကိုသွားဖို့စီစဉ်ထားတဲ့အကြောင်း AP သတင်းဌာနကထုတ်ပြန်ပါတယ်။ဝန်ကြီးချုပ်ဟောင်းနာဂျင်းဟာ 1MBT ရန်ပုံငွေကိစ္စနဲ့ပတ်သက်ပြီးအကျင့်ပြတ်ခြားစားမှုတွေအတွက်အစိုးရမှတက်တဲ့အလွန်လောက်ရှိတယ်လို့အသက်62နှစ်အရွယ်ရှိပြီဖြစ်တဲ့ဝန်ကြီးချုပ်တဲ့မဟာတီယာကပြောပါတယ်။ဝန်ကြီးချုပ်ဟောင်းနာဂျင်းဟာသူ့ရဲ့ကိုပိုင် Facebook စာမျက်နှာမှာခရီးတစ်ပတ်ကြာသွားဖို့ရှိနေတယ်လို့ကြေညာပြီးတရားဆွဲဆိုခံရမယ့်အရေးကနေရှောင်ရှားဖို့ကြိုးစားတာလို့ကောလာဟာလာရီလည်းထွက်ပေါ်နေပါဗျ။ဝန်ကြီးချုပ်ဟောင်းကတော့ဆွဆွဲမှုတွေအားလုံးကိုညှင်းဆို့ထားပါဗျ။အတိုက်ခံခေါင်းဆောင်ဟောင်းအန်ဝါအီဘရာဟင်ဟာမလေးဘရင်စီကနေလူငင်းချမ်းသာခွင့်ရတဲ့အတွက်လာမယ့်အင်္ဂါနေ့မှာထောင်ကနေလွတ်မြောက်ဖို့ရှိတယ်လို့သမီးဖြစ်သူကသတင်းဌာနတွေကိုပြောပါဗျခင်ဗျာ။
မြောက်ကိုရီးယားကနျူကလ িয়ার ဆန်းတက်တဲ့နေရာတွေကိုမေလ23ရက်နေ့ကနေ25ရက်နေ့အတွင်းဖျက်သိမ်းရမှာအခမ်းအနားအနေနဲ့ကျင်းပမယ်လို့မြောက်ကိုရီးယားကပြောပါရယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျုံအွန်းတို့ဂျွန်လ12ရက်နေ့စင်ကာပူနိုင်ငံမှာမတွေ့ဆုံခင်အခုလိုနျူကလ িয়ার လက်နက်ဖျက်သိမ်းကြောင်းကိုလှုံ့ဆော်ပြတာလည်းဖြစ်ပါရယ်။နိုင်ငံရဲ့အရှေ့မြောက်ပိုင်းမှာရှိတဲ့နျူကလ িয়ার ဆန်းတက်တဲ့လိုင်ကောင်းတွေဖောက်ခွဲဖျက်ဆီးမယ်လို့မြောက်ကိုရီးယားနိုင်ငံခြားရေးဝန်ကြီးဌာနကပြောဆိုလိုက်ပြီးစောင့်ကြည့်အဆောက်အုံတွေသူတည်တနာအဖွဲ့တွေနဲ့မြေပြင်တပ်ဖွဲ့တွေကိုလည်းရုတ်သိမ်းသွားမှာပါ။အမေရိကန်၊တောင်ကိုရီးယား၊ရုရှား၊တရုတ်နဲ့ဗြိတိန်နိုင်ငံကသတင်းထောက်တွေကိုလည်းဖိတ်ခေါ်ဖို့ရှိတယ်လို့မြောက်ကိုရီးယားကပြောပါရယ်။ပြီးခဲ့တဲ့လကတောင်ကိုရီးယားသမ္မတမွန်ဂျေအင်းနဲ့တွေ့ဆုံတဲ့အချိန်မှာအခုလိုနျူကလ িয়ার ဆန်းတက်တဲ့နေရာတွေကိုပိတ်သိမ်းဖို့ရှိတယ်ဆိုတာကိုမြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းကပြောဆိုလိုက်တာဖြစ်ပါရယ်။
မြန်မာနိုင်ငံမြောက်ပိုင်းရှမ်းပြည်နယ်မူဆယ်မြို့မှာမြန်မာလုံခြုံရေးတပ်ဖွဲ့တွေနဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေအကြားတိုက်ခိုက်မှုတွေကြောင့်လူ20ဝန်းကျင်သေဆုံးပြီးအများအပြားဒဏ်ရာရသွားပါတယ်။ KIA ကချင်လွတ်လပ်ရေးတပ်မတော်နဲ့တအောင်းပလောင်လူမျိုးရေးတပ်ဦး TNLA ပူးပေါင်းအဖွဲ့တွေဝင်ရောက်တိုက်ခိုက်ခဲ့တာကြောင့်လူ19ဦးသေဆုံးပြီး28ဦးဒဏ်ရာရခဲ့တဲ့အကြောင်းမြန်မာအစိုးရပြောခွင့်ရကပြောပါတယ်။သေဆုံးသူတွေထဲမှာရဲတပ်ဖွဲ့ဝင်2ဦးပြည်သူ့စစ်တပ်ဖွဲ့ဝင်4ဦးနဲ့အမျိုးသား12ဦးအမျိုးသမီး2ဦးစုစုပေါင်း19ဦးသေဆုံးခဲ့တယ်လို့တပ်မတော်ကာကွယ်ရေးဦးစီးချုပ်ယုံကသတင်းထုတ်ပြန်ပါတယ်။အင်အား100ခန်းလောက်ရှိတဲ့မြောက်ပိုင်းလက်နက်ကင်အင်အားစုတွေကလက်နက်ကြီးလက်နက်ငယ်မော်တာတွေနဲ့မနက်9နာရီလောက်မှာစတင်တိုက်ခိုက်ခဲ့ပြီးမြန်မာနိုင်ငံရဲတပ်ဖွဲ့နဲ့ပြည်သူ့စစ်တွေကပြန်လည်ခုခံခဲ့တယ်လို့အစိုးရပြောခွင့်ရဦးစော်ထေးကပြောပါတယ်။မူဆယ်မြို့နယ်အတွင်းမှာရှိတဲ့လုံခြုံရေးကင်းစခန်းတွေမြို့ထဲမှာရှိတဲ့လောင်းကစားဝိုင်းနဲ့လူနေအိမ်တွေတိုက်ခိုက်ခံရတာဖြစ်တယ်လို့တအန်းစစ်တပ်ပြောခွင့်ရကပြောပါရယ်တန်းစစ်တပ်ရဲ့ယာယီစခန်း6စခန်းတွေတိုက်ခိုက်ခံရတာအပြင် ကချင်ပြည်နယ်အတွင်းမှာရှိတဲ့မဟာမိတ်ကချင်လွတ်လပ်ရေးတပ်မတော် KIA အတိုက်ခံနေရတာကြောင့်အခုလိုအသေးစားစစ်ဆင်ရေးလုပ်ရတာဖြစ်တဲ့အကြောင်းတောင်းစစ်တပ်ကသတင်းထုတ်ပြန်ပါတယ်။ပြီးခဲ့တဲ့လပိုင်းတွေအတွင်းမြန်မာနိုင်ငံမြောက်ပိုင်းနဲ့အရှေ့မြောက်ပိုင်းတွေမှာတိုက်ပွဲတွေအပြင်းအထန်ပြန်ပြီးဖြစ်ပွားလာတာကြောင့်ဒေါအောင်ဆန်းစုကြည်အစိုးရဦးဆောင်ကြိုးပမ်းနေတဲ့ပြည်တွင်းငြိမ်းချမ်းရေးဟာအခက်အခဲတွေနဲ့ရင်ဆိုင်နေရတဲ့လက္ခဏာလည်းဖြစ်တယ်လို့နိုင်ငံရေးအခဲအခက်တွေကသုံးသပ်ပါတယ်။
ဒီကနေ့စနေနေ့ရန်ကုန်မြို့တာမွေကုန်းတရာအောက်တာမွေ Ocean စက်တာနာမှာမြန်မာပြည်ငင်းကြရေးအတွက်ဆန္ဒပြသူတွေကိုရဲတပ်ဖွဲ့ကလူစုခွဲဖမ်းဆီးခဲ့ပါတယ်။ရဲတပ်ဖွဲ့နဲ့အရဲဘုံလုံးချုံရေးပိတ်ဆို့တားဆီးခဲ့ပြီးတော့ဝင်ရောက်ဖမ်းဆီးခဲ့တာမှာအနည်းဆုံးဆန္ဒပြသူ9ဦးနဲ့တရင်သမားတချို့ဖမ်းခံခဲ့ရပါတယ်။သူတို့ကိုဘယ်မှာထိန်းသိမ်းထားသလဲဆိုတာကတော့မသိရသေးပါဘူး။ငင်းကြစွာဆန္ဒပြဖို့ရန်ကုန်မြို့အစိုးရထံခွင့်ပြုချက်တောင်းခံပေမဲ့လည်းအစိုးရကခွင့်ပြုမိတ်မပေးခဲ့ပါဘူး။တစ်ဆက်တည်းမှာပဲကချင်ပြည်နယ်တိုက်ပွဲတွင်ပိတ်မိနေတဲ့စစ်ဘေးရှောင်ပြည်သူတို့ရဲ့အရေးနဲ့ပတ်သက်ပြီးအစိုးရကိုဆန္ဒပြတောင်းဆိုသူတွေကိုဖန်စီအရေးရောယူတာကိုဦးထက်မနဲ့ရှိပြီလို့အစိုးကိုဦးထက်မနဲ့ကိုအစိုးရကဖန်စီအရေးယူခဲ့တာပါဖန်စီထားတဲ့လှုပ်ရှားတဲ့ကြွသူတွေကိုချက်ချင်းပြန်လို့ပေးပြီးတော့ညင်ကျန်းစွာဆန္ဒပြခွင့်ပေးတယ်လို့ HRW အာရှရေးရာဒါရိုက်တာ Brett Adams ကပြောပါတယ်အရသာအစိုးရလက်ထက်မှာညင်ကျန်းစွာဆန္ဒပြသူတွေကိုဆက်လက်ဖန်စီအရေးယူရတဲ့ဆန္ဒပြပွဲကိုပိတ်ပင်တားမြစ်နေတဲ့အပေါ်အလွန်အမင်းစိတ်ပြတ်မိတယ်လို့လည်း Brett Adams ကပြောပါတယ်ညင်ကျန်းစွာစုဝေးဆန္ဒပြခွင့်ဆိုင်ရာဥပဒေကိုနိုင်ငံတကာအဆင့်အတန်းနဲ့ညီပြင်ဆင်တင်တယ်လို့လည်း HRW ကပြောပါတယ်
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
်ဗီယိုအမေရိကန်တန်ကနေနောက်ဆုံးရသတင်းတွေကိုဆက်လက်တင်ဆက်ပေးနေပါတယ်စနေနေ့ကအီရတ်နိုင်ငံမှာကျင်းပတဲ့အထွေထွေရွေးကောက်ပွဲမှာမဲပေးသူနည်းပါခဲ့ပြီးမဲယုံတချို့မှာမဲမတမာမှုတွေရှိခဲ့ပါတယ်ရွေးကောက်ပွဲအတွင်းအီရတ်နိုင်ငံနဲ့နီးစပ်မှုရှိတဲ့နိုင်ငံရေးပါတီတွေရဲ့ပြင်းထန်တဲ့ပြိုင်ဆိုင်မှုကိုလက်ရှိအီရတ်ဝန်ကြီးချုပ်ဟိုက်ဒါအယ်အဘာဒီကရင်ဆိုင်ခဲ့ရတာပါပြီးခဲ့တဲ့နှစ်က IS စစ်သွေးကြွတွေနိုင်ငံအတွင်းကအောင်အမြင်မြင်တိုက်ထုတ်နိုင်ခဲ့ပြီးတော့ပထမဦးဆုံးအချိန်အထွေထွေရွေးကောက်ပွဲကိုကျင်းပနိုင်ခဲ့တာပါဤဝက်လွှတ်တော်နေရာ329နေရာအတွက်ကိုယ်စားလှယ်ပေါင်း 8,000 ကိုမဲပေးရွေးချယ်ခဲ့ကြတာပါနိုင်ငံတော်ကမဲယုံတွေဖွင့်လွှင့်နိုင်ခဲ့ပြီးတိုက်ပွဲတွေနဲ့တခြားမတည်ငြိမ်မှုတွေကြောင့်ပြောင်းရွှေ့အခြေချနေထိုင်ရသူ3သန်းလောက်ရှိတဲ့ဒုက္ခသည်စခန်းတွေမှာလည်းမဲယုံတွေဖွင့်လွှင့်နိုင်ခဲ့ပါတယ်စနေနေ့ရွေးကောက်ပွဲရလဒ်တွေထွက်ပေါ်လာခဲ့ပြီးရင်တော့လွှတ်တော်နေရာအများစုရပြီးအစိုးရသစ်ဖွင့်နိုင်ဖို့အတွက်ညှိနှိုင်းရမှာတွေကလနဲ့ချီကြားနိုင်ပါတယ်ခင်ဗျာ
အီရန်နျူကလ িয়ার အရေးပေါ်အာရုံဆိုင်မှုတွေပြန်လည်ထွက်ပေါ်လာချိန်မှာပဲကုလသမဂ္ဂနျူကလ িয়ার စောင့်ကြည့်ရေးထိပ်တန်းတာဝန်ရှိသူတို့ရုတ်တရက်နှုတ်ထွက်သွားတယ်လို့ကုလသမဂ္ဂအနုမျိုး Agency IAEA ကပြောပါရယ်တယ်ရိုဗာရိုရန်တာရတုကနှုတ်ထွက်သွားတဲ့အကြောင်းရင်းကိုပြောဆိုခြင်းမရှိပဲလူသူချင်းရဲ့ပုံကိုယ်ရေးဆိုင်ရာကိစ္စရပ်တွေကိုမှတ်ချက်ပေးပြောဆိုတာမျိုးမလုပ်ဘူးလို့ပဲ IAEA ကစနစ်နေ့မှာပြောပါရယ်ငါးနှစ်နီးပါးတာဝန်ထမ်းဆောင်ခဲ့တဲ့ဗာရိုရန်တာကိုအီရန်အရေးစုံစမ်းနေတဲ့ IAEA ရဲ့ထိပ်တန်းတာဝန်ရှိသူလည်းဖြစ်နျူကလ িয়ার အင်ဂျင်နီယာလည်းဖြစ်တဲ့အီတလီယန်နိုင်ငံသားမစ်ဆီမိုအပါရိုနဲ့ယာယီအစားထိုးခံထားမှာဖြစ်ပါတယ်။အီရန်နိုင်ငံကနျူကလ িয়ার လက်နက်မထုတ်လုပ်နိုင်အောင်ကုလသမဂ္ဂလုံခြုံရေးကောင်စီအမြဲတမ်းအဖွဲ့ဝင်ဖြစ်တဲ့ American, Britain, ပြင်သစ် Russia, တရုတ်နိုင်ငံတို့အပြင် EU, ဥရောပသမဂ္ဂ၊ဂျာမနီနိုင်ငံတို့နဲ့အီရန်နိုင်ငံကြား2015ခုနှစ်ကရရှိထားတဲ့သဘောတူညီချက်တွေကနေ American ပြည်ထောင်စုနှုတ်ထွက်ကြောင်း American သမ္မတ Donald Trump ကကြေညာလိုက်ပြီးတဲ့နောက် IAEA ရဲ့ထိပ်တန်းအရာရှိသူအခုလိုနှုတ်ထွက်သွားခဲ့တာပါ။အီရန်ဘက်ကသဘောတူညီမှုကိုချုပ်ပေါက်တာမတွေ့ရဘူးလို့ဩစတြေးလျနိုင်ငံဗီယက်နာအခြေစိုက် IAEA အဖွဲ့ကပြောပါတယ
်။အာဖဂန်နစ္စတန်နိုင်ငံမှာပြီးခဲ့တဲ့နှစ်ရက်အတွင်းတာလီဘန်စစ်သွေးကြွတွေလက်ချက်နဲ့အာဖဂန်အစိုးရတပ်ဖွဲ့ဝင်65ဦးသေဆုံးခဲ့ရပြီးအာဖဂန်နိုင်ငံတဝန်းနယ်မြေအသစ်တွေကိုလည်းတာလီဘန်တွေကသိမ်းပိုက်နိုင်ခဲ့ပါတယ်။ဖရာမျိုးအနောက်ဘက်နဲ့အာဖဂန်နိုင်ငံတောင်ပိုင်းဇဘူးပြည်နယ်အတွင်းမှာရှိတဲ့လုံခြုံရေးကင်းစခန်းတွေကိုဂျာတာပဒိနေနဲ့တောက်ကြနေညတွေမှာတာလီဘန်တွေကတိုက်ခိုက်ခဲ့တာပါ။စဘူပီနဲ့အတွင်းကတိုက်ခိုက်မှုမှာတော့ရဲတပ်ဖွဲ့ဝင်22ယောက်သေဆုံးပြီး12ယောက်ဒဏ်ရာရသွားတယ်လို့လုံခြုံရေးသတင်းရပ်ကွက်က VOA ကိုအတည်ပြုပါရယ်လုံခြုံရေးကင်းစခန်း3ခုကိုလည်းတိမ့်ပိုက်ခဲ့တယ်လို့ဖြည့်ဆွတ်ပြောဆိုခဲ့ပါရယ်အာဖဂန်လုံခြုံရေးတပ်ဖွဲ့တွေအနေနဲ့တဘုံတွေကိုပြန်တိုက်ထုတ်ဖို့တံပြန်စစ်ဆင်ရေးတွေစတင်နေပြီလို့ပြည်နယ်ဒုအုပ်ချုပ်ရေးမှူးရာမတ်တူလာကပြောပါရယ်ဖရာမျိုးကအနောက်ဘက်စစ်တပ်ဌာနချုပ်စခန်းတစ်ခုကိုတာလီဘန်တဘုံတွေကတိမ့်ပိုက်ဖို့ကျိုးပန်းရာမှာလဲအစိုးရတပ်ဖွဲ့ဝင်16ဦးကြဆုံးပြီးဒဏ်ရာရသူအများအပြားရှိတယ်လို့အာဖဂန်ကာကွယ်ရေးဝန်ကြီးဌာနကသတင်းထုတ်ပြန်ပါတယ်။တာလီဘန်တွေဘက်ကလည်း45ဦးသေဆုံးသွားတယ်လို့ပြောပါတယ်။
အမေရိကန်ပြည်ထောင်စုဟာဝေးကြီးကျွန်းမကခီလာဝေရာမီတောင်စီကနေဆက်ပြီးစီးထွက်လာတဲ့ချော်ရီတွေဟာမကြာခင်ကျွန်းမကြီးစီရောက်လာနိုင်တယ်လို့သိပ္ပံပညာရှင်တွေကပြောပါတယ်။မီတောင်အနီးကတဒါစင်ထက်မနည်းတဲ့မြေအကွဲကြောင်ကြီးတွေကနေထွက်လာတဲ့ချော်ရီတွေဟာအင်ဂျီ26အင်ထက်မနည်းကိုလည်းဖျက်ဆီးခဲ့တယ်လို့ထောင်းနဲ့ချီတဲ့လူတွေလည်းဘေးလွတ်ရာရွှေ့ပြောင်းခဲ့ရပြီးပါပြီ။မီတောင်ထိပ်ဝါကနေချော်ရီတွေစီးထွက်လာချိန်မှာမြေလွှာအောက်မှာလည်းကြောက်ရီပူတွေစီစဉ်နေတာပါ။အဲ့ဒီကနေမြေလွာတွေကိုဖောက်ထွက်ပြီးတော့ချော်ရီပူတွေပြင်းပြင်းထန်ထန်ပေါက်ကွဲထွက်လာနိုင်တယ်လို့အစိတ်တန်းငွေတွေထွက်လာနိုင်တယ်လို့လည်းဟာဝိုင်ရင်ဘူမိဗေဒလေ့လာရေးဌာနကသိပ္ပံပညာရှင်တီနာနေလ်ကပြောပါရယ်အပူချိန်ပုံများပြီးတော့အစိတ်ငွေတွေထွက်လာနိုင်တယ်လို့ဟာဝိုင်ရင်ဘူမိဗေဒဌာနကပြောပါရယ်အပူချိန်ပုံများပြီးတော့အစိတ်တင်တန်းငွေတွေပေါက်ကွဲထွက်လာပြီးဆိုရင်ပိုကြီးပြီးတော့ပိုပြင်းထန်တဲ့ပေါက်ကွဲမှုမျိုးတွေဖြစ်တဲ့တွေ့မြင်ရနိုင်တယ်လို့လည်းသူကပြောပါရယ်မကြာခင်မှာမီးတောင်ပောက်ကွဲမှုတွေဖြစ်လာနိုင်ပြီးဘေးလွယာရွှေ့ပြောင်းမှုအချိန်နည်းနည်းပဲရတာဒါမှမဟုတ်အချိန်လုံးဝမရတာမျိုးဖြစ်နိုင်တဲ့ဆိုတဲ့သတိပေးချက်စာတိုတွေကိုမနေ့7နိုင်လောက်မှဒေတာခန့်ရဲ့တယ်လီဖုန်းတွေကနေလက်ခံရရှိခဲ့ပါတယ်ဘေးလွယာရွှေ့ပြောင်းလာသူတွေခလုံးဖို့တာဝန်ရှိသူတွေစီစဉ်ပေးထားသလိုအရေးပေါ်အခြေအနေကိုရင်ဆိုင်ဖို့အစီအစဉ်တွေဆွဲထားဖို့လည်းဒေတာခန့်တွေကိုသတိပေးထားပါတယ်မီးတောင်ပောက်ကွဲမှုဟာဟာဝိုင်ကျွန်းတစ်ခုလုံးအပေါ်တက်ရောက်တာမဟုတ်ပေတဲ့အတွက်ခီးသွွားဧည့်သည်တွေကိုဒေတာခန့်တာဝန်ရှိသူတွေကမျှော်လင့်နေတာပါဒါပေမဲ့လည်းခီးသွွားဧည့်သည်အတော်များများကတော့သူတို့ရဲ့အလဲအပတ်အစီအစဉ်တွေကိုရွှေ့ဆိုင်လိုက်ကြတာဖြစ်ပါတယ
်စနေညအတွက်နောက်ဆုံးတည်ထားတဲ့သတင်းတွေကိုကိုငိမ့်ညက်နဲ့နန်းလောင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုတော့ထိတ်တန့်ရောက်သတင်းလွှာတွေကိုဇက်တိုက်တင်ဆက်ပေးခြင်းပါတယ်။တိုင်းရင်းဒေသတွေကစစ်ပွဲတွေရပ်တန့်စီရင်းနဲ့ကချင်ပြည်နယ်စစ်ပွဲကြောင့်ပိတ်မိနေတဲ့စစ်ရှောင်းဒုက္ခသည်တွေကဲထုတ်နိုင်ရေးတို့အတွက်ဒီကနေ့ရန်ကုန်မြို့တာမွေဂုံတရအောင်မှာစုရထားပြီးတော့စူးလီမြို့တော်ခမ်းမရှိအထိခြိတက်မဲ့ငိမ့်ညက်ရဲလမ်းလျှောက်ဆန္ဒပြပွဲကိုတော့ယာနဲ့ခြိတဲ့ရဲအင်အားတွေနဲ့ပိတ်ဆို့တားဆီးခဲ့ပြီးနောက်ပိုင်းလူစုခွဲချိန်မှာတော့ရဲနဲ့အရဲဝတ်လုံခြုံရေးတွေကဝင်ရောက်ဖမ်းဆီးတဲ့နေရာမှာတော့အ ਨੇ ဆုံးဆန္ဒပြသူ၉ဦးအဖမ်းခံလိုက်ရပါတယ်။ရန်ကင်းရဲစခန်းမှာဖမ်းဆီးထားတယ်လို့သတင်းတွေထွက်ပေါ်နေပေမဲ့ဖမ်းဆီးခံထားရတဲ့သူတွေနဲ့အခုချိန်ထိတွေ့ခွင့်မရသေးဘူးလို့ဆန္ဒပြပွဲဥဆောင်သူတွေကပြောပါတယ်။ဆန္ဒပြပွဲရဲ့နောက်ဆုံးအခြေအနေကိုစုံစမ်းထားတဲ့ကိုညံဝင်းအောင်ကတင်ပြပေးထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ညဉ့်ညဉ့်လူလူလှုပ်ရှားမှုလူလူချီတဲ့ဆန္ဒပြပွဲဆိုတဲ့ခေါင်းစဉ်နဲ့မေလ12ရက်ဒီကနေ့ညနေပိုင်း9နာရီလောက်ကဆန္ဒပြသူတွေဟာတာမွေဂုံးဒရာအောက်မှာစတင်စုဝေးခဲ့ကြတာပါ။ဒီလိုချီတဲ့ဆန္ဒပြပွဲကိုလူထုကရောသတင်းမီဒီယာတွေကပါစိတ်ဝင်စားနဲ့လာရောက်စောင့်ကြည့်ကြသလိုဆန္ဒပြသူတွေရဲ့လေးဘက်လေးတံမှာရာချီတဲ့ရဲအင်အားတွေပိတ်ဆို့ထားခဲ့ပါတယ်။အဲဒီနောက်မှာဆန္ဒပြမဲ့သူတွေရန်ကုန်မြို့ထဲချီတဲ့ခွင့်မရတော့ဘဲနေရာပါတင်ထိုင်ပြီးကြွေးကြော်တာနေနဲ့တောင်းဆိုခဲ့ကြပါတယ်။ညနေ6နာရီခွဲကျော်မှာဆန္ဒပြပွဲကိုအဆုံးသတ်လိုက်ပြီးနောက်လူစုခွဲပြီးအိမ်ပြန်ချိန်မှာရဲနဲ့ရဲဝတ်လုံခြုံရေးတွေကဝင်ရောက်ဖမ်းဆီးခဲ့တယ်လို့ကြီးတဲ့ဆန္ဒပြပွဲဦးဆောင်သူတူဖြစ်တဲ့မတ်အီအီမိုးက VOA ကိုပြောပါရစေ။တာဝန
်အချင်းအချင်းမှာထိုင်ပြီးတော့မှကျွန်တော်တို့နေချင်းရတယ်ကျွန်တော်တို့လူချင်းနဲ့တောင်းဆိုကြတယ်ကျွန်တော်တို့ကြွေးကြော်တယ်ထိုင်နေတယ်။အဆောက်ပိုင်းကျွန်တော်တို့ကြီးတဲ့လမ်းချောက်ကိုသူတို့ကဟိုလူဝင်အားသုံးချောင်းမှသူတို့ပိတ်ထားတယ်ပေါ့နော်။ကွာခွင့်မပြုဘူး။အဲ့ဒီနေရာမှာလည်းအေးအေးချမ်းချမ်းလူစုခွဲဖို့လို့ကျွန်တော်တို့ပြောတယ်။အဲ့တော့ကျွန်တော်တို့အဲ့ဒီနေရာမှာကွဲကိုအဆုံးတက်လိုက်တယ်။အေးအေးချမ်းချမ်းကျွန်တော်တို့လူစုခွဲပါမယ်လို့ပြောပြီးတော့ကျွန်တော်တို့ကွဲကိုတိတ်ပြီးတော့အဲ့ကိုပြန်နဲ့အေးအေးချမ်းချမ်းလူစုခွဲတဲ့လူတွေကိုသူကဝင်ပြီးတော့အပြန်ဖတ်တာရှင်။ကျွန်တော်တို့ထဲမှာပါလာတဲ့ဒီလူငယ်တချို့ကိုဟိုအတင်းအားမှာအဆုံးခေါ်ပြောမှဟိုဖမ်းဆီးသွားတယ်။ဒီယူနီဖောင်းမထားတဲ့ရဲတွေအပြင်ကိုအရဝင်းနဲ့ဘယ်ရောက်မှန်းမသိရလူတွေကပါဝင်ပြီးတော့ဝင်ရောက်ဒီတော့အကျန်းထပ်ပြီးတော့ဖမ်းဆီးရပါတော့။ကျွန်တော်လက်ရှိရှိရတဲ့ဆိုရင်ကဆိုရင်တော့သူ့ဘောင်ကိုရောက်ဆင်းရတယ်။ရန်ကြီးစကောက်ခေါ်သွားတယ်ကျွန်တော်သိရတော့ရန်ကြီးစကောက်သွားတယ်။အာသွားတဲ့အခါကျတော့မရှိဘူးလို့ကျွန်တော်ပြောတယ်။အဲ့လောလောဆယ်သူတို့နဲ့အဆောက်အအုံမရသေးဘူး။
အခုလောလောဆယ်အဖမ်းခံလိုက်ရတဲ့လူတွေနဲ့ပတ်သက်လို့ရောသူတို့ပြန်လဲလွတ်မြောက်ရေးအတွက်ဘယ်လိုဆက်ပြီးတော့လှုပ်ဆောင်မှာပါလဲ
။ဖမ်းခံရတဲ့လူကိုကြီးတွေမဟုတ်ဘူးရှင်။ကျွန်တော်တို့ကဒီဆိုင်နဲ့ပတ်သက်ပြီးတော့မှလှုပ်ရှားတဲ့လူငယ်တွေလက်သွားလှုပ်ရှားတဲ့လူတွေကိုအဖမ်းဆီးရတာဆိုတော့ဟိုတခြားဆိုင်တဲ့ဒီငယ်တွေမှာလည်းအဖမ်းခံရတာ၊တရားစဲခံရတာတွေရှိတယ်။ကျွန်တော်နိုင်ငံမှာဆိုလည်းရှိတယ်၊စက်ကြီးမှာဆိုလည်းရှိတယ်၊ကချင်မှာဆိုလည်းရှိတယ်။ပြောရရင်တော့ကျွန်တော်တွေဒီဒီကိစ္စအတွက်ကိုနည်းနည်းချက်ချက်ကျွန်တော်တို့ဆန္ဒကိုထုတ်ပေါ်တာဖြစ်တယ်။အဲ့ဒီပေါ်မှာကျွန်တော်တို့ကလူခွေကိုထုတ်ပေါက်ထားတဲ့ဥပဒေနဲ့ကျွန်တော်တို့ကိုအငြင်းယူမယ်။ဖမ်းဆီးပေးဖို့အပေါ်မှာအဲ့ဒီလူတွေအားလုံးအတွက်ကျွန်တော်တို့နိုင်ငံသားခွေကြီးဝါရဖို့အတွက်ကျွန်တော်တို့စုံစမ်းလောက်ဆောင်တဲ့အစီအစဉ်တွေရှိတယ်။
လာမယ့်ရှေ့ရက်တွေမှာရောငញ្ញမ်းရေးချီတဲ့ဆန္ဒပြပွဲနဲ့ပတ်သက်လို့ဘယ်လိုအစီအစဉ်တွေရှိပါလဲ
ဟုတ်ကဲ့ကျွန်တော်တို့ဆန္ဒလုံးဆောင်ဖို့ တော့ရှိရဲဒါပေမဲ့ကျွန်တော်တို့တွေဘယ်လိုပုံစံနဲ့လုံးဆောင်မှာဆိုတော့ကျွန်တော်တို့ဟာအဲဒီဒီနေချင်းလို့လာတဲ့ဒီလူငယ်တွေကနေပြန်တိုင်းနေပြီးတော့မှကျွန်တော်တို့ဒေတာအစီအစဉ်ဆွဲပြီးတော့မှကျွန်တော်တို့လုံးဆောင်မှုရှိလာတယ်ရှင့
်ဒီကနေ့ပြုလုပ်ဖို့စီစဉ်ထားတဲ့ညဉ့်ညဉ့်ရေးချစ်တဲ့လမ်းလျှောက်ဆန္ဒပြပွဲကိုတမွေမြို့နယ်ဂုံးတရအောက်ကနေစုလီဖျားမြို့တော်ခမ်းမရှိအထိချီတက်ကြဖို့ရည်ရွယ်ထားပြီးငိမ့်စုစီဥပဒေအရရဲစခန်းမှာခွင့်ပြုမိတ်တောင်းဆိုထားခဲ့တာပါ။ဒါပေမဲ့ခွင့်ပြုမိတ်တောင်းပြီးနောက်တနေ့မှာပဲလမ်းကြောင်းပိတ်ဆို့မှုလူထုအထိတ်အလန့်ဖြစ်နိုင်တာတွေကြောင့်ချီတက်ပွဲမလုပ်ဖို့တာဝန်ရှိရဲအရာရှိကတားမြစ်စာကိုပြန်လည်ပို့ခဲ့ပါတယ်။အခုဖမ်းဆီးခံရသူ၉ဦးထဲမှာဆန္ဒပြသူတွေအပြင်သတင်းတော်တချို့လည်းပါဝင်ကြောင်းသိရပါတယ်ခင်ဗျာ။
ကိုညာဝင်းအောင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်အခုလိုမျိုးရန်ကုန်မှာတိုက်ပွဲတွေရပ်ဖို့လူတို့ကငြင်းငြင်းစွာဆန္ဒပြနေချိန်မှာပဲမူဆယ်ဘက်မှာတော့လူရောက်20ကျော်သေဆုံးခဲ့ရတဲ့ဒီတိုက်ခိုက်မှုဖြစ်ခဲ့ပါတယ်ဒီအကြောင်းကိုဆက်ပြီးတင်ပြပေးကြပါတယ်ဒီကနေ့မေလ12ရက်နေ့စနေနေ့မနက်ပိုင်းမှာတော့ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့အတွင်းမှာ KIA ကချင်လူမျိုးရေးအဖွဲ့လက်နက်ကိုင်တပ်နဲ့ TLN တအောင်းပလောင်မျိုးသားလူမျိုးရေးတပ်တို့ပူးပေါင်းထားတဲ့မဟာမိတ်အဖွဲ့နဲ့ရဲလုံခြုံရေးတပ်ဖွဲ့ဝင်တွေပြည်သူစစ်တွေဖြစ်ပွားခဲ့တဲ့တိုက်ပွဲဖြစ်ခဲ့ပါတယ်ဒီတိုက်ပွဲကတော့မြမအစိုးရတပ်ရဲ့ထိုးစစ်ကိုတအောင်းတပ်နဲ့ကချင်တပ်ပူးပေါင်းပြီးတော့တံပြန်ဆစ်ဆင်လိုက်တာဖြစ်တယ်လို့တအောင်းတပ်ဘက်ကတော့ပြောပါတယ်အခုလိုမျိုးတိုင်းရင်းဒေသတွေမှာပို့ပြီးတော့မှပြင်းထန်လာတဲ့တိုက်ပွဲတွေနဲ့စစ်ရေးပဋိပက္ခတင်းမာလာတာကတော့မြမငြိမ်းချမ်းရေးအတွက်အလားအလာအခြေအနေမကောင်းဘူးလို့အကဲခတ်တွေကသုံးသပ်ပါတယ်အသေးစိတ်ဆက်ပြီးတင်ပြပေးပါမယ်ရှင်
ဒီကနေ့မေလ12ရက်နေ့စနေနေ့မနက်9နာရီကနေစပြီးတော့ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်ထဲမှာ KIA ကချင်လူမျိုးရေးအဖွဲ့လက်နက်ကိုင်တပ်နဲ့ TLLA တအောင်းပလောင်အမျိုးသားလူမျိုးရေးတပ်တို့ပူးပေါင်းထားတဲ့မဟာမိတ်တပ်ဖွဲ့တွေကမူဆယ်မြို့နယ်ပန်ခန့်တရာနောက်ပန်ခန့်တရာနီးမှာရှိတဲ့နောင်ရမ်းကျေးရွာမူဆယ်မြို့နောင်ခမ်းမြို့မှပြည်သူတပ်ဖွဲ့ခေါင်းဆောင်ရဲ့နေအိမ်နောက်မန်ဝင်းဂိတ်တို့ကိုအဓိကပစ်မှတ်ထားပြီးတော့လက်နက်ကြီးလက်နက်ငယ်တွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့တယ်လို့တပ်မတော်ကာကွယ်ဦးစည်းချုပ်ယုံကသတင်းထုတ်ပြန်ပါတယ်မူဆယ်မြို့နယ်ရဲတပ်ဖွဲ့ဝင်တွေနဲ့နန်းခမ်းမြို့မှပြည်သူစစ်ဌာနတပ်ဖွဲ့ဝင်တွေပူးပေါင်းလုံခြုံရေးတာဝန်ယူထားတဲ့ဒီလုံခြုံရေးဂိတ်တွေကိုပစ်ခတ်တိုက်ခိုက်လာတဲ့အတွက်ရဲတွေနဲ့ပြည်သူစစ်တွေဘက်ကတံပြန်ခုခံတိုက်ခိုက်ခဲ့ကြပြီးအခုဆိုရင်တော့တပ်မတော်စစ်ကြောင်းတွေဘက်ကလိုက်လံနေမြေရှင်းလင်းနေပြီဖြစ်တယ်လို့လည်းတပ်ဖက်ကသတင်းထုတ်ပြန်ပါတယ်။မူဆယ်တိုက်ခိုက်မှုမှာတော့ရဲတပ်ဖွဲ့ဝင်အချို့အပါအဝင်ဌာနပြည်သူစစ်တွေနဲ့ဒေသခံပြည်သူစုစုပေါင်း19ဦးသေဆုံးခဲ့ပြီးအနည်းဆုံး28ဦးဒဏ်ရာအပြင်းထန်ရခဲ့တယ်လို့တပ်မတော်ကာကွယ်ရေးဦးစည်းချုပ်ယုံကနောက်ဆုံးသတင်းထုတ်ပြန်ခဲ့ပါတယ်။အခုလိုမျိုးကချင် KIA တက်နဲ့ TLLA တအောင်းတက်တို့ပူးပေါင်းပြီးတော့ဘာကြောင့်မူဆယ်ကနေဆက်ဂိတ်တွေနဲ့လုံခြုံရေးစခန်းတွေကိုအဓိကပစ်မှတ်ထားတိုက်ခတ်ရပါတယ်လဲဆိုတာကိုတော့တအောင်းပလောင်လူမျိုးရေးတပ်ဦး PSLF TLLA တက်ရဲ့သတင်းပြန်ကြားရေးတာဝန်ခံဗိုလ်မှူးမိုင်အိုက်ကျော်က VOA မြန်မာပိုင်းကိုအခုလိုပြောပြပါတယ
်ဒီတက်တို့ဖြစ်ပေါ်တဲ့အကြောင်းရင်းကတော့ဒီ MP တက်တော့မှဒီကမ္ဘောဒီးယားကဆော့ဆော့ဒီကျွန်တော်ဘက်မှာသူစီတီပြုလုပ်လာတယ်အာကျွန်တော်တော့မှာအထွေအတော်တဲ့အထိကတော့ပတ်စစ်တိုက်လိုက်လာမှကျွန်တော်အဖွဲ့ကိုတိုက်ခိုက်တာဖြစ်တယ်ဒီကျွန်တော်မာမေတီအဲ့ဘက်မှာလည်းသူစီတွေပြုလုပ်လာပြုလုပ်လာတယ်အဲ့ဒါစီရဲ့ဘက်မှာတစ်စက်တည်းလောက်ကရုံမှာကျွန်တော်ဝင်ရရှင်းနေတာဖြစ်တယ်ငါနိုင်လောက်ကနေခုနှစ်နိုင်ချီပေါ့နော်မူဆယ်မြို့ဒီပန်းခမ်းမူဆယ်နဲ့ပန်းခမ်းကြီးကပန်းခမ်းတရာနာမပန်းခမ်းတရာတိုင်းနာကရှိတယ်မြေအတမလို့စကားနဲ့ပြည်သူစီအစကားပေါ့နော်အဲ့နာမဆက်ဆံနေတဲ့ဒီမဆေပြည်သူစီလောင်လာရုံတနည်းအားဖြင့်နောက်ဆယ်လန်ဒီရတဲ့နာတစကားနဲ့ဒီပြည်သူစီစကားနဲ့တနည်းအားဖြင့်7နိုင်40လောက်ကကျွန်တော်ဒီမူဆယ်သာရှိလာပါဘောရှိတဲ့နံပါတ်စရာထိန်ကအဲတမလို့စကန်တမီဟာအဲလီနီယာလောက်တပ်ပွဲဖြစ်ပွားတယ်
တောင်းတက်ဖက်ကအနည်းဆုံး9ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့ TLLA ဘက်ကသတင်းထုတ်ပြန်ထားပြီးမူဆယ်တိုက်ခိုက်မှုအတွင်းမှာလုံခြုံရေးတပ်ဖွဲ့ဝင်တွေပါဝင်ဒေသခံအရသာပြည်သူတွေပါတေဆုံးထိခိုက်ဒဏ်ရာရခဲ့တဲ့အထိဖြစ်ခဲ့တဲ့အပေါ်မှာတော့ TLLA ပြောခွင့်ရဗိုလ်မှူးမိုင်အကျော်ကအခုလိုတုံ့ပြန်ပါတယ
်ဟုတ်ကဲ့ဒီပြည်သူလူထိတာကတော့ကျွန်တော်ကိုကြီးဆာလာမီပါတယ်ဒီကျွန်တော်လည်းအဆင်မကောင်းပါဘူးဒီတပ်ဖွဲ့ဖြစ်နေတဲ့အတွက်ဒီဘတူရဲ့လက်ချက်ဆိုတော့ကျွန်တော်တော့တတ်တော့မပြောနိုင်ဘူးလူလူကြည့်ကြည့်သွားတဲ့ဆောင်ရက်ဒါပေမဲ့ဒီလိုပြစ်ခတ်တာတော့ကျွန်တော်လောင်ရာယုံနဲ့စခန်းကိုကျွန်တော် UTV ပြစ်ခတ်တာဖြစ်တယ်အဲဒီစခန်းရောလောင်ရာယုံကနေနေပြီးတော့ဒီရေရေတဲ့ video set ဒီတပ်ကကျွန်တော်ပြန်ပြစ်ခတ်တာဒီမြုပ်တဲ့မှာဖြစ်နေတယ်ဒီလူညနာတော့ကတော့ဒီလို1နဲ့ကျွန်တော်ကိုကြီးနဲ့စားတယ်ဒါပေမဲ့အခုဖြစ်စဉ်ကဒီမူဆယ်မြို့ပေါ်ဖြစ်တော့ဒေသမီဒီယာဘုံမှာပေါ်ကြတာဖြစ်တယ်တကယ်တကယ်အတွင်းချက်ချက်ကျွန်တော်ရဲ့နေထဲမှာတော့ဒီမြို့ခံစားနေရတာဒီအများအဆပေါများစွာများပါတယ်ဒီလူထုကဒီ နိုင်ငံကြီးဒီလေးမှုချမှာတော့မိစားတင်ပေါ်ဆောင်ဖြစ်တာပေါ့
အခုလိုမျိုး NC ရဲ့အပြစ်ရဲ့လက်မှတ်မထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေဖြစ်တဲ့ကချင်တရားလန်လေးနဲ့ရှမ်းဖွဲ့တွေပါဝင် NC ရဲ့လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေနဲ့ပါမြမတမတော်တို့ဂျာစီတင်မှမှုတွေဖြစ်နေတာကတော့နိုင်ငံတော်ဤတိုင်းပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကိုယ်တိုင်ဦးဆောင်ဖော်ဆောင်နေတဲ့မြမငင်းကြီးရဲ့လုပ်ငန်းစဉ်အတွက်အလားအလာမကောင်းဘူးလို့မြမနိုင်ငံရဲ့အကဲခတ်ဦးအောင်သူငင်းကရှုမြင်ပါတယ
်ကျွန်တော်မြင်လာတော့ဒီငင်းကြီးညီလာခံပေါ့နော်အဲ့ဒီပုံမှာတော့လူတော်တော်များများကဟိုစိတ်ပြတ်အားလျော်တဲ့အတန်ကြီးထွက်လာတာတော့ကြားပါတယ်အခုအထူးသဖြင့်တော့ဒီတိုက်ပွဲတွေကပို့ပြီးတော့ကျွန်တော်တို့တတိပေးတဲ့ဟိုသဘောမျိုးတော့ပို့ဖြစ်တာပေါ့အထူးသဖြင့်တော့ကျွန်တော်တို့ NCA လက်မှတ်ထိုးတာကတောင်ပိုင်းဒေသကဖွဲ့တွေညားပါတယ်မြန်မာပြည်မြောက်ပိုင်းမှာကတိတ်မထူးတိုက်ပွဲတွေဆက်ဖြစ်နေတယ်ပေါ့နော်ကျွန်တော်ထင်တယ်ဆက်ကြိုးစားရအောင်မယ်ဆိုတာပြတယ်လို့ထင်ပါတယ်အထူးသဖြင့်တော့ဒီတက်နဲ့ဒီအစိုးရကြားဆက်ဆံရေးဆိုလို့ရှိရင်ကျွန်တော်တို့ဒီကာလုံလို့ခေါ်တဲ့ဟိုကာကွယ်ရင်းတဲ့လုံရုပ်ကြီးကောင်စီရှိတယ်ပေါ့နော်။ဆိုတော့ဒီစီဝေးတွေမှာဘယ်လောက်ထိဆွေးနွေးကြသလဲ။ဘယ်လောက်ထိကူပေါင်းဆောင်မှုရှိသလဲပေါ့။စစ်ပဲအရပဲဆက်ဆံရေးရရောဘယ်လောက်ထိကောင်းမွန်သလဲပေါ့နော်။ပြောရမယ်ဆိုလို့ရှိရင်အစိုးရအနေနဲ့ဟိုသက်တမ်းနှစ်နှစ်ရှိသွားပြီ။ဆိုတော့အဲ့ဒီကာလအတွင်းမှာတော့တိုးတက်မှုသိမမြင်ရသေးဘူးဆိုတဲ့အနေထားတော့ပြောလို့ရပါတယ်
။တရားလာလေဘက်ကတော့အခုလိုသူတို့တက်စကန်တွေရှိရာကိုတက်ဖက်ကထိုးစစ်ဆင်တက်ခိုက်လာတဲ့အတွက်တံပြန်စစ်ဆင်ရေးပြန်လုပ်တာသာဖြစ်ပြီးနိုင်ငံရေးအရာတွေ့ဆုံဆွေးနွေးဖို့အသင့်ပဲလို့ဆိုပါတယ်။မကြခင်မှာတော့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံတတိယအကြိမ်ပင်လုံကိုကျင်းပဖို့အစိုးရနဲ့ငြိမ်းချမ်းရေးတာဝန်ရှိသူတွေကစီစဉ်နေကြပါတယ်ရှင် VOA မြန်မာပိုင်းရဲ့စနေညချမ်းမြန်မာဘာသာအစီအစဉ်တွေကို Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့စနေညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့မြန်မာတခွေအစီအစဉ်ကိုတင်ဆက်ပေးကြပါတယ်မြန်မာနိုင်ငံမှာတဘာဝဘေးအန္တရာယ်ရင်ဆိုင်နိုင်မှုကြိုတင်ပြင်ဆင်မှုတွေနဲ့အများပြည်သူအပေါ်မှာအသိပညာပေးမှုအပိုင်းတွေမှာတော့အစိုးရရဲ့လှုပ်ဆောင်ချက်ကအားနည်းနေတယ်လို့ကြွမ်းကျင်သူတွေကပြောပါတယ်။အများပြည်သူဘက်ကလည်းအစိုးရရဲ့ကြီးညာချက်တွေညွှန်ကြားချက်တွေကိုအလေးထားလိုက်နာဖို့လိုအပ်တယ်လို့သူတို့ကပြောပါတယ်။မေလာကနေစတင်တဲ့မိုးရာသီမုန်တိုင်းတွေအခုနှစ်ပိုင်းတွေအတွင်းမှာမကြာခဏကြုံတွေ့နေရတဲ့မြင်းငလျင်တွေနဲ့ပတ်သက်ပြီးတော့ကြိုတင်ပြင်ဆင်မှုတွေအတွက်ပညာရှင်တွေကပြောဆိုနေတာဖြစ်ပါတယ်။အပြည့်အစုံကိုတော့မြစ်မခသတင်းအေဂျင်စီကကိုကောင်းမြတ်ဖြူကတင်ပြပေးထားပါတယ်ရှင်။
မြန်မာနိုင်ငံမှာနာဂိမုန်တိုင်းတိုက်ခတ်ခဲ့တဲ့အခါကြိုတင်ပြင်ဆင်မှုမရှိတာပြည်သူတွေအနေနဲ့သတင်းအချက်အလက်တွေကိုမယုံကြည်တာနဲ့အစိုးရကကြိုတင်ပြင်ဆင်ထားမှုမရှိတာတို့ကြောင့်ထိခိုက်ဆုံးရှုံးမှုတွေနဲ့အများအပြားကြုံတွေ့ခဲ့ရပါတယ်။ဒါကြောင့်အဲ့ဒီလိုမုန်တိုင်းသတင်းတွေကိုယုံကြည်ဖို့လိုအပ်ပေမဲ့မြန်မာနိုင်ငံမှာတော့ online လူမှုကွန်ရက်စာမျက်နှာတွေမှာမိုးလေဝသအရေးပေါ်သတင်းတွေနဲ့ပတ်သက်ပြီးကောလာဟလတွေကိုသတင်းအများအပြားဖြန့်ချိမှုရှိနေတာကြောင့်ပြည်သူတွေအနေနဲ့စစ်စစ်တုံ့တက်ဖို့လိုအပ်နေတယ်လို့ပညာရှင်တွေကအကြံပြုနေကြပါတယ်။ဒါကြောင့်မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကညွှန်ကြားရေးမှူးဒေါ်ကြီးမင်းကတော့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနရဲ့တရားဝင် Facebook စာမျက်နှာကထုတ်ပြန်ချက်ကိုသာယုံကြည်ဖို့လိုအပ်တယ်လို့ဆိုပါတယ်
။အခုဆိုပြီးခဲ့တဲ့နှစ်ပတ်လောက်ကတက်လာတာရောနုအာမုံတိုင်းရဖြစ်တော့မယ်မေလ20ရက်နေ့မှာကျမတို့ချက်ချင်းသိတာဟာ Facebook တရားတက်လာဟုတ်လားဟုတ်လားကျမတငယ်ချင်းတွေကအကုန်မေးတာကျမချက်ချင်းသိလိုက်တယ်ရော်နုဆိုတာဒါ2016တော့ဖြစ်ခဲ့တဲ့မုံတိုင်းဒီမုံတိုင်းဒီဗမာပြည်ကိုလည်းမဝင်ဘူးဒါပေမဲ့လူတွေကအဲ့ဒီတုန်းကထုတ်ပြန်ခဲ့တဲ့သတင်းတွေယူပြီးတော့ပြည်သူလူထုကိုပေါ့နော်၆လက်တလူပေါ့ကောလာဟလာအင်တန်ကြောက်စရာကောင်းပါတယ်အဲ့တော့တဘာဝဘေးနေတဲ့ဒိုင်းမှာလေကျမပြောတယ်ကောလာဟလာကိုဂယုစိုက်ပါကျမတို့ဌာနထုတ်ပြန်ချက်ကိုပဲအထူးအလေးပေးပြီးတော့ပြည်သူလူထုအနေနဲ့ယုံကြည်စိတ်စိတ်ချစေခြင်းနဲ့စေခြင်းနဲ့လို့ကျမအနေနဲ့မှာကြားခြင်းပါတယ
်ဒါအပြင်မြန်မာနိုင်ငံမှာတဘာဝဘေးရန်တွေနဲ့ပတ်သက်ပြီးပြည်သူတွေကိုအသိပညာပေးမှုအားနည်းနေစေဖြစ်တယ်လို့လည်းပြောဆိုမှုတွေရှိနေပါတယ်မြန်မာနိုင်ငံဘူမိသိပ္ပံအတင်းရဲ့အထွေထွေအတွင်းရေးမှုဦးအေးလွင်ကတော့ပြည်သူတွေကိုအသိပညာပေးမှုအပိုင်းမှာအားနည်းမှုရှိတယ်လို့ကြည့်လူတွေဘက်ကလည်းစုရင်စားမှုနဲ့ပါတဲ့အပိုင်းတွေရှိနေတာကြောင့်အသိပညာပေးတာတွေကြိုတင်ပြင်ဆင်တာတွေမရှိရင်ဆုံးရှုံးမှုတွေအများအပြားဖြစ်ပေါ်လာမှာဖြစ်တယ်လို့ဆိုပါတယ်
အဲ့တော့သဘောဘေးအန္တရာယ်ဆိုတာကတချို့ကသဘောဝအကြောင်းဖြစ်တဲ့အတွက်တားလို့မရဘူးဆိုပေမဲ့အန္တရာယ်ကိုကာကွယ်ဖို့ရှော့ချဖို့ထိခိုက်မှုရှော့ချဖို့ဒီကလူတွေကကြိုတင်ပြင်ဆင်ထားတဲ့အဲ့တော့နာဂစ်အကြောင်းကိုပြန်ပြောရရင်တော့နာဂစ်နောက်ပိုင်းမှာကဘာနိုင်ငံအသီးသီးကကူညီတယ်ပြည်သူတွေကလည်းကူညီတယ်ဟောကတခြားဥပမာအိန္ဒိယချင်းတိုင်းပြည်တွေမှာလေးလိုက်မှာဘင်္ဂလားဒေ့ရှ်ပဲကြည့်နောက်အိန္ဒိယတို့စသည်ဖြင့်ဒီဒီတိုင်းမှာမုန်တိုင်းပကြကနာခံရတော့လေသူတို့ရဲ့မုန်တိုင်းကိုကာကွယ်ဖို့အသက်အုံစီစိမ့်တွေကိုဆောင်းရှောက်နိုင်တဲ့ကာကွယ်နိုင်တဲ့ เนาะไซโคลนชาตาลูกขอเร่มงไดตันโกกาเกเร่สออูจิโกยานเนฉิบิสอกทานไนเนเจนูรุเยกันยูรันตอกชอกกิโลเมตร 2,900 ลอชิเร่กันยูรันตอกชอกยะไคกัมยองดีดะเนาะเออาร์รีเมว่าจุมอตอกชอกอะระกาตรินไดไดกัมยองดีดะไอ้ดีดะริมาအင်္ဂေဘောင်းဆိုမုံတိုင်းတွေလာနိုင်တယ်အင်္ဂေဘောင်းဆိုကငလင်းချောင်းဖြစ်ပေါ်လာတဲ့ဆူနာမီတွေလာနိုင်တယ်အဲ့အတွက်ကြိုတင်ပြင်ဆင်တဲ့ခုနကဲဆဲကြီးအဆောက်အဦလို့ခေါ်တာပေါ့နော်ဆိုက်ကလုန်းဒီရှတာခေါ်တာကလူတွေရုပ်တရက်ရေလွှမ်းမှုဘူးတံကိုလွတ်အောင်လို့ပြေးတိုင်တဲ့အဆောက်အဦတွေအဲ2 in 1နဲ့3 in 1နဲ့တုံးလို့ရတယ်2 in 1ဆိုတော့ခြေလမ်းရှိတွေစောက်ထားပဲဒီအပေါ်တတ်တွေလွတ်တဲ့နေရာတွေမှာလူတွေနေမယ်အမုံတိုင်းမဖြစ်ဘူးတခြားအချင်းကြရဒီဟိုစာသင်ကျောင်းတွေဖြစ်၎င်းစေယုံစီပေကန်တွေဖြစ်၎င်းနောက်တစ်ခါရက်ွက်ဒီတိုင်းနိုင်ဖြစ်၎င်းအသုံးပြုလို့ရတဲ့အဆောက်အဦတွေတော်တော်များများစောက်တင်တယ်အဲတော့နာဂက်နောက်ပိုင်းစောက်တယ်လို့တော့သိရတယ်စောက်တဲ့အဆောက်အဦတွေဒီလဲအရေးပေါ်စောက်တာရှိသလိုနောက်ပိုင်းစောက်တာရှိသလိုထိုက်တင်တဲ့အစင်တန်းရှိတဲ့အာမခံချက်ရှိတဲ့ quality ကောင်းတဲ့အဆောက်အဦတွေဖြစ်ဖို့လိုတယ်ဟုတ်လားအခုလိုပြန်ဒါကိလိုပြန်ဒုတိယအကြိမ်လာလို့ဒီစောဦးတွေကအဲ့ဒီမုံတိုင်းနေတယ်ပါသွားမလားတော့ပါစိုးရတဲ့စောဦးတွေရှိတယ်ဒါကြောင့်လို့ဒါတွေကို quality control တွေနော် check and balance အားနေတယ်လို့ဆိုခြင်းတယ်အဲ့လိုပဲခုနကီလိုမီတာ 1,900 လောက်ရှိတယ်ရခိုင်ကမ်းမြောင်ဒေသ AR ကမ်းမြောင်ဒေသနဲ့တရိုင်ကမ်းမြောင်ဒေသမှာတောက်လျှောက်မှာဒီတဲ့ပူများများစောက်တင်တယ်လို့စတယ
်မြန်မာနိုင်ငံဟာမေလနောက်ပိုင်းမိုးရင်းကာလကစပြီးမုံတိုင်းတိုက်ခတ်မှုတွေလည်းဖြစ်ပေါ်တတ်တယ်လို့ဒီနေ့ထဲမှာအသေးစားငလင်းတွေအများအပြားလုတ်ကက်ခဲ့တာကြောင့်ကိုနေထိုင်တဲ့ပတ်ဝန်းကျင်မှာဖြစ်ပေါ်တတ်တဲ့တဘာဝဘေးအကြောင်းကိုလည်းနားလည်ထားဖို့လိုတယ်လို့ဒေါ်ဤမြင့်ကအခုလိုပြောပါတယ်
။ဒီသူလူထုအနေနဲ့ကိုသည်ဆူနာမီအန်ဒီယေဟာလာဒီဆိုက်ကလုန်းအန်ဒီယေနဲ့ပြီးတော့ storm surge အန်ဒီယေတွေကိုအထူးဂရုပြုဖို့လိုအပ်ပါတယ်။အဲ့လိုပဲဗမာနိုင်ငံရဲ့ hilly region တွေပေါ့နော်ဒီမြောက်ပိုင်းအနောက်မြောက်ပိုင်းအရှေ့ပိုင်းနဲ့တောင်ပိုင်းဒီတောင်ကုန်းတောင်ဒေသတွေမှာနေတဲ့ပြည်သူလူထုအနေနဲ့ကတော့ landslide တို့နော်အဲ့လိုအန်ဒီယေတွေကိုမြေပြိုတဲ့အန်ဒီယေတွေကိုအထူးဂရုပြုရမှာဖြစ်တယ်။အဲ့လိုပဲဆရာမတို့မြစ်ကြီးတွေနားမှာပေါ့နော်ဆရာမတို့မှာအဲပေါ့အဓိကမြစ်ကြီး၄စင်းရှိပါတယ် AR တို့ချင်းတွင်းတို့စတောင်းတို့တန်လွင်တို့ပေါ့အဲ့တစ်ခွိုက်မှာဆိုရင်မြေချောင်းအင်းအိုင်နားမှာအနေများတဲ့လူတွေကတော့ flat ပေါ့ကျေပြန့်တဲ့ flat ကိုအဓိကနဲ့နောက်မိုးတီးတန်စွာရွာတဲ့ storm surge တဲ့အတူဖြစ်လေရှိတဲ့ဆရာမ flash flat ပေါ့နော်ရုပ်တရက်ရေကြီးခြင်းအန္တရာယ်ကိုအထူးဂရုပြုဖို့လိုပါတယ်ဒါကြောင့်ကိုသဘာဝဘေးရန်နဲ့ပတ်သက်လာကိုဒီဘေးနေရာမှာလေဥမာအလဲပိုင်းဒေသဟာလာဒီ lower စကိုင်းတို့မန္တလေးတို့မကွေးတို့မှာဆိုရင်ဒီလိုနွေရာသီတွေမှာမိုးခေါင်ရေရှားပြဿနာလေးတွေပေါ့နော်ဒီလိုပြဿနာလေး drought အန္တရာယ်တွေရှိလာနိုင်တယ်ဆိုတာကိုကိုဒီပြည်သူလူထုအတွက်ကိုဘယ်နေရာမှာနေထိုင်လဲဆိုတာကြိုတင်သိရှိခြင်းဖြင့်ကိုနေထိုင်တဲ့နေရာနဲ့အတူဘလို့သဘာဝဘေးအန္တရာယ်တွေကြုံတွေ့နိုင်လဲဆိုတာကြိုပြီးတော့အဝဲဖြစ်ထားဖို့လိုပါတယ်
မြန်မာနိုင်ငံမှာ2018ခုနှစ်တည်းငလျင်အသေးစားလှုပ်ခတ်မှုပေါင်း80ကျော်ဖြစ်ပွားခဲ့တာကြောင့်ငလျင်ချင်းတစ်ခုလှုပ်ခတ်နိုင်တဲ့အလားအလာရှိနေတယ်လို့လည်းပညာရှင်တွေကခန့်မှန်းထားကြပါတယ်။ဒါကြောင့်အခုချိန်မှာတော့အစိုးရအနေနဲ့ငလျင်ဘေးအန္တရာယ်နဲ့ပတ်သက်လို့တာမကတခြားသဘာဝဘေးအန္တရာယ်နဲ့ကြုံတွေ့လာရင်ဘလို့ကြိုတင်ပြင်ဆင်ရမလဲဆိုတာတွေနဲ့ပတ်သက်လို့အသိပညာပေးဆွေးနွေးမှုတွေကိုတိုင်းနဲ့ပြည်နယ်လိုက်တိုင်းလည်းလှုပ်ဆောင်နေပါတယ်။ကျွန်တော်ကောင်းမြတ်ဖြူပါ။မြမခသတင်းအေဂျင်စီကနေ PUE ကိုပေးပို့လိုက်တာဖြစ်ပါတယ်။
မြန်မာသတင်းအေဂျင်စီကကိုကောင်းမြတ်ဖြူတင်ပြခဲ့တဲ့မြန်မာတခွင်အစီအစဉ်ဖြစ်ပါရရှင်။မကြာခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းညီဝက်မှာတော့စနေညတည်းရဲ့လေးလိုက်အစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးဖို့ရှိတာမို့စောင့်မျှော်နားဆင်ကြနိုင်ပါရရှင်။
VOA မြန်မာပိုင်းရဲ့အတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 16နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်ဆာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းမသောတာရှင်များရှင်2018ခုနှစ်မေလ12ရက်စနေနေ့ညရဲ့မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။အခုဇက်တိုက်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနာရီဝက်မှာတော့လှိုင်းဒိုမီတာ25 kHz 15953ညလှိုင်းဒိုမီတာ32 kHz 11803ညလှိုင်းဒိုမီတာ51 kHz 9339နဲ့လှိုင်းလက်မီတာ190 kHz 1505တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါရဲ့ရှင်။အခုတော့သောတာရှင်တွေစောင့်မျှော်နေကြတဲ့စနေညဓာတ်ရိုက်လေလိုက်အစီအစဉ်တင်ဆက်ပေးဖို့အချိန်ရောက်ပါပြီ။စီစဉ်တင်ဆက်သူကိုအောင်လွေုံနဲ့အတူထုတ်လုပ်သူကိုညံဝင်းအောင်တို့တင်ဆက်ပေးမယ်စနေညဓာတ်ရိုက်လေးလိုက်အစီအစဉ်ကိုနားဆင်ကြရအောင်ပါရှင်
မင်္ဂလာခင်ဗျာဒီနေ့တဲ့လေလိုက်အစီအစဉ်မှာတော့ဒီမြန်မာနိုင်ငံဒီမိုကရေစီအတွင်းကုပြောင်းရေးမှာနိုင်ငံရေးပါတီရဲ့အခမ်းအနားကိုဆွေးနွေးမှာဖြစ်ပါတယ်အခုဆိုရင်လွတ်တော်ကြားပြတ်ရွေးကောက်ပွဲတွေကျင်းပဖို့ရှိရချိန်မှာပဲနိုင်ငံရေးပါတီတွေတချို့လည်းထပ်မံထွက်ပေါ်လာပါတယ်ဆိုတော့ဒီမိုကရေစီအတွင်းကုပြောင်းမှုကြိုးပမ်းနေတဲ့မြန်မာနိုင်ငံမှာပါတီတွေထွက်ပေါ်လာခြင်းအပြင်အဆိုအကောင်ဘလို့အကျိုးဆက်တွေရှိနိုင်တယ်လဲဆိုတော့ကျွန်တော်တို့ဆွေးနွေးချင်ပါတယ်ဆိုတော့ကျွန်တော်ပင်နိုင်ဆွေးနွေးမဲ့ပုဂ္ဂိုလ်နှစ်ဦးလည်းလေလိုက်မှာကိုရောက်နေပါပြီတူဦးကတော့ကျွန်တော်ဒီတချင်းကဒီတိဘောမြို့နယ်လွတ်တော်ကိုယ်စားလှယ်ဟောင်းဖြစ်ခဲ့ပြီးတော့အခုတော့နိုင်ငံလေးလာသူတူဦးဖြစ်နေရပ်တည်နေတဲ့ဦးရဲထွန်းဖြစ်ပါတယ်နောက်တူဦးကလည်းပဲဒီ1990ပြည့်ရွေးကောက်ပွဲမှာတော့စကိုင်းတိုင်းပလဲမြို့နယ်လွတ်တော်ကိုယ်စားလှယ်ဖြစ်ခဲ့ဦးတဲ့ဒေါက်တာတွန့်စေဖြစ်ပါတယ်အခုနှစ်ဦးစလုံးလည်းရှိနေပြီဆိုတော့ကျွန်တော်တို့အစီအစဉ်ကိုစတင်ပါတယ်ဆိုတော့အရင်ဆုံးတော့ကျွန်တော်ဒီဆရာဦးရဲ့ထွန်းတုံးသက်ချက်ကိုကြားချင်ပါတယ်ခင်ဗျာကျွန်တော်တို့ဒီနားလေထားသလောက်ဆိုရင်တော့ဒီနိုင်ငံရေးပါတီတွေဆိုတော့ရေဝီအားဖြင့်နိုင်ငံရေးကိုဦးဆောင်တဲ့ဖွဲ့စည်းတွေဖြစ်ပါတယ်ပါတီကြီးကြီးငယ်ငယ်ရည်တည်ချက်တစ်ခုခုထောက်ခံမှုတစ်ခုခုကိုခိုင်ခိုင်မာမာစုပ်ပြီးရည်တည်လေးလည်းရှိပါတယ်ဆိုတော့ဥပမာတိုင်းရင်းသားတို့အလုပ်သမားတို့လူမျိုးတစ်မျိုးလူရန်းစားတစ်ခုခုအခြေခံတဲ့ရည်တည်ချက်မျိုးပေါ့လေဆိုတော့မြန်မာနိုင်ငံမှာလက်ရှိနိုင်ငံရေးပါတီတွေရဲ့အခြေအနေအရဒီလိုခိုင်ခိုင်မာမာမူဝါဒတစ်ခုအပေါ်မှာပဲဖြစ်ဖြစ်ထောက်ခံမှုအပေါ်မှာပဲဖြစ်ဖြစ်ရည်တည်နေနိုင်ကြတဲ့အခြေအနေမျိုးရှိရလားဆရာဦးရဲ့ထောင်း
အခုလောလောဆယ်အားဖြင့်တော့ဟိုစာတီတွေကနိုင်ငံရေးပါတီတွေကသူတို့ရဲ့ဘူဟာရတွေရည်တည်ချက်တွေကြေညာထားတာတွေတော့ရှိတာပေါ့လေရှိတဲ့အခါကျတော့ဟိုရေပြည်အားဖြင့်တော့ဒီမိုကရေစီအရေးကိုပဲအဲပြောကြပါတယ်ဒီဟိုခေတ်ကာလကလည်းဘယ်လိုဖြစ်နေတုန်းဆိုတော့ဟိုဆိုရှယ်လစ်စီဝိုင်းဆိုရှယ်လစ်စနစ်တို့အရင်းရှင်စနစ်တို့ဆိုတဲ့အရင်တုန်းကလိုနိုင်ငံရေးစနစ်တွေကိုဟိုတိတ်မပြောတော့ဘဲနဲ့အဲဇေကွက်စီဝါရေးစနစ်နဲ့ဒီမိုကရေစီပေါ့နော်အဲ့ဒီဟာကိုပဲအဲဒီဟိုမှန်နေဆိုပြီးတော့ကျွန်တော်တို့ဒီလေတူးကလည်းနိုင်ငံရေးလေတူးကလည်းအဲ့လိုဖြစ်နေကြတဲ့အခါကျတော့အဲ့ဒီမှာကတော့အတူတူဟိုအားလုံးကအတူတူလို့ဖြစ်နေကြတာပေါ့လေအဲဒီကွဲကြတာကွဲပြားတာတခုကတော့ကျွန်တော်တိုင်းရင်းသားပါတီတွေနဲ့အဲဒီအဲမျိုးကြီးပမာလူမျိုးတွေကိုကိုသားပြုတဲ့เนาะဟိုဒီဟိုပေါ့เนาะဒီမှာကနိုင်ငံရေးပါတီကြီးတွေပေါ့အဲ့ဒါကတော့ဟိုလူမျိုးအခြေခံတာပေါ့เนาะတိုင်းရင်းသားပါတီကြီးကတော့လူမျိုးကိုအခြေခံပြီးတော့ဟိုဒီဒီတုံးကိုကိုသားပြုတဲ့ပါတီတွေကတော့လူမျိုးစုံတိုင်းရင်းသားပေါင်းစုံဟိုကိုသားပြုတယ်ဆိုပြီးတော့အဲ့ဒီလိုဟိုမြန်မာနိုင်ငံရဲ့တနည်းအခြေအနေကတော့အဲ့လိုထူးထူးခြားခြားဆွဲရတဲ့ဒါကပြမှုရတော့အဲ့ဒါတော့ပဲသင်္ချာကရှိပါသေးတယ်။ကျန်တာတွေကတော့ဟိုစိတ်ကြည့်တော့မကွဲပြားလာဘူးပေါ့နော်
။ဟုတ်ကဲ့ဆရာ
။ဒါမှမဟုတ်အပြည့်အစုံတမကွဲပြားလာမယ်လို့ကျွန်တော်ထင်ပါတယ်
။ဟုတ်ကဲ့ဆရာ။ဒီနေ့မှကျွန်တော်ကြားပြပြီးဆရာတို့ခုမေးချင်တာဒါလို့ပါတီမူဝါဒတွေကဒါလို့တိတ်ပြီးကွဲကွဲပြားပြားမဖြစ်ဘူးဆိုလို့ရှိရင်ဟိုဥမာထားပါတော့လက်ရှိဟို NLD ပါတီကထောက်ခံမှုအားကောင်းနေတယ်ဆိုတော့သူတို့ကိုမထောက်ခံရလောက်တခြားပါတီတွေကိုဟိုထောက်ခံမှုရလောက်အောင်ဟိုဘယ်လိုပြောမလဲဟိုထောက်ခံလာစရာအကြောင်းရောရှိပါမလားဆရာဒါလို့သာမူဝါဒတွေကကောကွယ်ပြပြမရှိကြဘူးဆိုရင
်ဟုတ်ပါတယ်ဟိုဒါကြောင့်ပဲအခုဟိုကျွန်တော်တို့ဒီမြေပေါက်ပွဲရန်လတ်တွေကိုကြည့်လိုက်တဲ့အခါမှာကျွန်တော်တို့ဒီမူလပေါ့နော်မူလအာဏာကိုဆုပ်ကင်ထားခဲ့တဲ့ဒီတမတော်သားဟောင်းတွေကနေပြီးတော့တမတော်ကနေမျိုးထုတ်လိုက်တဲ့ပြောင်းလဲကြမ်းခံဖွံ့ဖြိုးပါတီနဲ့ NLD ဆိုပြီးတော့ထောက်ခံတဲ့အဲ့ဒီလိုမျိုးထောက်ခံမဲ့ရတဲ့အများဆုံးရတဲ့နှစ်ပါတီကအဲ့လိုဟိုဒီသင်္ချာချာဖြစ်နေတာပေါ့လေသင်္ချာဖြစ်နေပြီးတော့ကြံတဲ့အဲ့ဒီကျွန်တော်တို့ဒီမိုကရေစီပါတီတွေကတော့ဟိုစိတ်ပြီးတော့ထောက်ခံမဲ့အဲ့ဒါလောက် င်းအင်းနဲ့အားနဲ့မရကြဘူးပေါ့နော်အဲအဲ့လိုဖြစ်နေတော့သူတို့နှစ်ပါတီမှာလည်းတကယ်ကတော့ဟိုဒီမိုကရေစီနဲ့ liberty rights နဲ့တွားလာခြင်းကတော့အတူတူပဲတိုးတော်လဲအဲသူတို့တမိုင်းကြောင်းနေနဲ့ထိုင်ထိုင်တဲ့အခြေအနေပေါ်မှာပဲတမိုင်းကြောင်းနေဆိုတာကတော့ဟိုတိုင်းပြည်ကိုရှင်းရမွေးတည်သွားအောင်ဟာအုပ်ချုပ်ခဲ့တဲ့အဲတမိုင်းကြောင်းရှိတဲ့လူနဲ့ဘာမှအဲကျွန်တော်တို့ဒီမလုတ်ဖူးမကန်ဘူးတဲ့ဒီမလုတ်ခဲ့မကန်ခဲ့ဘူးတဲ့အခါကျတော့နောက်ကျောင်းမှာပြိုက်ပြီးတော့အမဲကျက်ပြိုက်မရှိတဲ့ပါတီပေါ့အဲဒီလိုပြန်ရတဲ့အနေအထားမျိုးပဲဖြစ်နေသေးတယ်ဒါကြောင့်မလို့ဟိုဒီ NLD ကတော့ဘာပဲဖြစ်ဖြစ်ကြည့်ရပြနေနိုင်တာပေါ့လေ
ဟုတ်ကဲ့ပါဆရာဆိုကျွန်တော်ဆရာဦးတက်ဆိုလည်းမေးချင်ပါတယ်ဆရာဟိုဆရာဒီဟိုလွတ်တော်ကိုယ်စားလှယ်တူဖြစ်နေတယ်ဆရာလည်းတွေ့ကြုံရှိခဲ့ဘူးလေဆိုတော့အခုကျွန်တော်တို့ဒီမှာကပေါ့လေဟိုနိုင်ငံရေးပါတီတွေအခြေအနေအနေနဲ့ကဒီလိုမူဝါဒတွေပေါ့လေဒီလိုထောက်ခံမှုတစ်ခုခုပဲဖြစ်ပေါ့လေဟိုတိုင်းရင်းသားတွေလူမျိုးအလုပ်သမားလူရန်စားလူမျိုးလူရန်စားတစ်ခုခုပဲကိုစားပြုတာမျိုးပဲဖြစ်ဖြစ်ပေါ့လေဒီလိုမျိုးရက်တည်ပြီးတော့ဟိုမူဝါဒတွေထောက်ခံမှုတွေရက်တည်ပြီးတော့ဟိုပါတီအခြေမခံနိုင်တာဘလို့အခြေအနေကြောင့်လဲဆရာ
ဟုတ်ကဲ့ဗျာနိုင်ငံရေးပါတီဆိုတာဓမ္မဂုစီစနစ်မှာမရှိမဖြစ်တလို့ရတဲ့နိုင်ငံရေးပါတီတွေပေါ့နော်သို့တော်လည်းပဲကျွန်တော်တို့ဗမာနိုင်ငံရဲ့မျက်မှောက်ဖြစ်တမိုင်းမှာကျွန်တော်တို့ဥပမာ1990ကစတွေ့ရင်အဲဒီကပါတီအများဆုံးမြန်135ခုရှိပါတယ်အခုလည်းဟို100အောက်ပေါ့နော်ရှိတာတော့ဟိုဒါပေမဲ့လို့ခုနဦးရထွန်းဆွေးနေသလိုတွတ်တော်မှာတော့နေရာရတာပါတီကြီးနှစ်ခုပဲရနေတယ်အနေထားနောက်တစ်ခါဟိုတိုင်းရင်းသားပါတီတွေပေါ့နော်ဒီပေါ်မှာကျွန်တော်မြင်တာကတော့နည်းနည်းလေးဟိုကွဲပြားမှုရှိတယ်ခင်ဗျအမှန်နိုင်ငံရဲ့ဒီကနေ့အနေထားဟာဒီဖွဲ့စည်းပုံအောက်မှာလောက်ရတဲ့အဲလွတ်တော်အခြေအနေလွတ်တော်အတွက်မဲပေးကြတဲ့အနေထားတစ်ခုနောက်တစ်ခုကဒီနေ့အခြေအနေဒီသမ္မတရွေးချယ်တင်မြှောက်တဲ့သမ္မတ20ရှိလာပေမဲ့လို့ဗမာနိုင်ငံရဲ့နိုင်ငံရေးဟာအဖြူနဲ့အမဲအဆင့်ကမကျော်နိုင်သေးဘူးလို့ကျွန်တော်မြင်တယ်။ဒီဟာကိုလူတို့ကကောင်းကောင်းသိတော့ကဒီမဲနေတာကိုဖြူအောင်လုပ်ရေးကိုသူတို့ကဦးစားပေးကြတယ်။လွတ်တော်အမတ်ဘသူဖြစ်နေနေလွတ်တော်ဟလာဟို sorry ဟိုပါတီရဲ့မူဝါဒတွေဘယ်လိုပဲဖြစ်နေနေမဲရာကနေဖြူတဲ့ဖြော်လုပ်မဲ့အဆင့်လိုလူလူကနားလည်နေတော့ကနိုင်ငံရေးပါတီတွေအသစ်တွေပေါ်လာပြီလို့ကျွန်တော်မြင်တာကတော့အသစ်တွေနေရာမြန်မြန်ရစရာကျွန်တော်အပြည့်စရာလို့ပြောတာတော့မဟုတ်ဘူးနော်ဒီကနေ့အခြေအနေရအဲ့လိုဟိုဖြစ်နေတယ်ဒါကြလည်းပဲနိုင်ငံရေးပါတီအသစ်တွေဥမာဟိုအလို့သမားဟိုအခြေခံတဲ့ပါတီတွေလိုအပ်တာတော့အမှန်ပဲလူငယ်ဖြစ်ဖြစ်ဖော်ဆောင်တဲ့မို့လို့အတော်မှန်ပြီမလို့အဲ့လိုဖြစ်လာရင်တော့ဒါတို့ကြိုးစားရမယ်သို့တော်လည်းပဲတကယ်အဆုံးဖြတ်မှာတော့ကျွန်တော်မြင်တာကခုချိန်ထိဟာအမဲရောင်တွေကိုနဲအောင်လုပ်နိုင်တဲ့ပါတီကိုပဲပုံအောချမလားလို့ကျွန်တော်တို့အဲ့လိုမြင်ထားသေးတယ်ခင
်ဗျဟုတ်ကဲ့ပါဆရာကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဆွေးနွေးဝက်တက်ကိုပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တချို့လည်းလေလိုက်မှမှရောက်နေပါတယ်အရင်ဆုံးကတော့ကျွန်တော်တို့ကိုခမောင်လွင်ဖြစ်ပါတယ်ကိုခမောင်လွင်ရဲ့သဘောထားလည်းလူရင်းတူရှင်ဆွေးနွေးလို့ရပါတယ်ခင်ဗျ
ကျွန်တော်ပါတီတတိပေါ်အချင်းမနဲ့ပတ်သက်လို့အကောင့်ဘက်ကကြည့်နေဆိုရင်တော့ရှင်းရှင်းရဲ့အရေးတော်ပုံကပေါ်ထွက်လာတဲ့အဲဒီကောင်းဆောင်လောင်းတွေကျောင်းသားကောင်းဆောင်လောင်းတွေကဒီကိုအကျိုးပြုဖို့အတွက်ပွားချောင်းရဲလို့လည်းကျွန်တော်ယူဆပါတယ်။နံပါတ်1အနေနဲ့ကတော့အကျိုးဘက်ကကြည့်မယ်ဆိုရင်တော့ပါတီကြီးများကလေမကြီးအုပ်ထားပြီးတော့ဒီလိုကြီးကောင်းဆောင်များပြီးဒီနည်းမျိုးကိုမတိဆောက်နိုင်ခြင်းပြည်ပြခွဲ့ပြောခြင်းများအခြားအမျိုးသားညီမျိုးကိုပြဆောက်နိုင်ခြင်းကိုဟိုခေါ်ဆောင်နေပါတယ်။အမေရိကန်နိုင်ငံတို့တိတ်ချစ်စရာကောင်းပါတယ်။မေကနေကပါလိမခုပဲကြည့်ပါရယ်အနာချင်းစီမမမထွန်းအောင်လေသမတ်တန်းကိုနှစ်နှစ်ပဲထားပါရယ်နှစ်ဆက်ပဲထားပါရယ်အဲကြောင့်အမေရိကန်နိုင်ငံကပြည်ချင်းကိုမွေးစားတယ်ဥတန်ကိုသွားလို့အနာယူချိန်ပါလေဥတန်ကိုဘွားယူပြန်မသွားနိုင်အောင်ဆိုပြီးတော့သူ့ကိုသူ့အမှုထားရနေတယ်အဲရောင်းပြေးထားပြီးတော့သူ့ကိုဟိုအကောင်းဆုံးဖြစ်အောင်ပြည်ချင်းဖြစ်ပြန်နေမှာမွေးစားထားပါရယ်ခင်ဗျာ
အဲ့ဒါကိုသိနေပါခင်ဗျ။ဟုတ်ကဲ့ခုကမှလည်းဆွေးနွေးတာကျေးဇူးပါ။နောက်တစ်ခုကတော့ကျွန်တော်ထိုင်းနိုင်ငံကကိုတီးလည်မှုပါ။ကိုတီးလည်မှုသဘောထားလည်းဆွေးနွေးလို့ရပါတယ်ခင်ဗျ။ဟု
တ်ကဲ့ခင်ဗျ။ကျွန်တော်အနေနဲ့ကတော့ကျွန်တော်တို့တိုင်းနာပါတီကိုအဓိကကျွန်တော်တို့ကတော့လိုလားပါတယ်ခင်ဗျ။ဘာဖြစ်လဲဆိုရင်တော့ကျွန်တော်ပြောရမယ်ဆိုရင်တော့တိုင်းနာပါတီတွေကတိုင်းနာကိုကုစားပြုတဲ့တိုင်းနာပါတီတွေကိုလိုလားပါတယ်။နောက်ပြီးတော့ကျွန်တော်ကြိုတော့ပြောရမယ်ဆိုရင်တော့နထဒီနေ့2020မှာဒီကွယ်ဟာနော်က
ကျွန်တော်တို့ဖြစ်လာခဲ့မယ်ဆိုရင်တော့တကယ်ဒီလူလူကိုစားပြုတဲ့တော့ခေါင်းဆောင်နေကျွန်တော်တို့ပေါ်ထွက်လာဖို့လိုတယ်တင်ပေးဖို့လည်းလိုတယ်နော်တကယ်ဒီလူလူကိုထဲထဲဝင်ဝင်အကူအညီပေးနေတဲ့တို့နောင်အောင်လာတို့လူလူမျိုးပေါ့နော်နော်တော့ဒီခံလို့လူသူမျိုးတွေကိုတင်ပေးဖို့လိုတယ်ခင်ဗျ
โอเคကိုတိလည်းမှုဆွေးနွေးတာကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုဟို Facebook တရားနေမှတ်ချက်တွေပေးထားတာတချို့လည်းရှိနေပါသေးတယ်တချို့တော့မဆုမုံမဲ့ဖတ်ပြပေးပါဦးခင်ဗျာ
မထွေးဆိုတဲ့အကောင့်ကတော့တပါတီစနစ်ကြောင့်မြန်မာနိုင်ငံဆင်းရဲခြင်းကနေပြီးတော့အများပြည်သူကောင်းစားရေးအတွက်ဦးတည်ပြီးတော့ပါတီစုံဒီမိုကရေစီစနစ်ရောက်ရှိဖို့အသက်ပေါင်းမြောက်များစွာရင်းခဲ့ရတဲ့အတွက်အခုမြန်မာနိုင်ငံအသွင်ကူးပြောင်းရေးမှာထွက်ပေါ်လာတဲ့ပါတီအသစ်နဲ့အဟောင်းတွေအားလုံးအမြင်ချင်းတူပြီးတော့မိမိကိုယ်ကျိုးနဲ့အပေါင်းပါလူတစုအတွက်မကြည့်ပဲနဲ့ငိုထားရှိတဲ့ရည်ရွယ်ချက်အတိုင်းအများပြည်သူအပေါ်မှာစေတနာအမှန်အပြည့်ဝထားရှိဖို့အလို့အရေးကြီးပါသည်ဆိုပြီးရေးထားပါတယ်လှသည်ဆိုတဲ့အကောင့်ကတော့ပါတီဆိုတာကတော့ယုံကြည်ချက်တူတူတွေစုစည်းထားတဲ့အဖွဲ့ပါပဲတဲ့ပါတီအားလုံးကနိုင်ငံရေးထဲမှာထဲထဲဝင်ဝင်ပါဝင်ဆောင်ရွက်ခြင်းလို့ဖွဲ့စည်းတယ်လို့ရေးပူရအဖြစ်မှတ်ယူရပါတယ်ပါတီမဖွဲ့ဘဲနဲ့နိုင်ငံရေးလုပ်နေတဲ့သူတွေလည်းရှိနေကြတာတော့အများအမြင်ပါပဲရှိတဲ့ပါတီအရေးအတွက်ထက်များနေရင်တော့နိုင်ငံအတွက်မကောင်းတာသိကြပါတယ်လက်ရှိဥပဒေအရပါတီတိုင်းကအနည်းဆုံး300ရာပြန်ရမယ်ဆိုတာကောင်းပါတယ်ရွေးကောက်ပွဲအတွက်ပါတီမှတ်ပုံတင်တာဆိုရင်တော့တနေရာမှာမှမနိုင်ရင်တော့ဒီပါတီတွေဖျက်သိမ်းပစ်လိုက်ဖို့ဥပဒေကိုပြင်သစ်ပါတယ်ဆိုပြီးရေးထားပါတယ်ရှင်
โอเคကျေးဇူးပါဆိုတော့ဆက်စောဒီဆွေးနွေးရသူတွေထဲမှာလည်းထောက်ပြသွားတာရှိပါတယ်အခုဒီ Facebook စာတချို့မှာလည်းတွေ့ပါတယ်သူတို့ကတော့ဒီနိုင်ငံရေးပါတီအများအားကိုသဘောမကျတဲ့သဘောထားတွေလည်းရှိပါတယ်ဒါပေမဲ့တချို့ကလည်းဒီဟိုတန်းသားတွေကိုကုစားပြုတဲ့လူနည်းစုပါတီလိုမျိုးတွေရှိတင်တယ်နောက်လူနည်းစုကိုယ်စားလှယ်တွေဟိုနေရာပေးတင်တယ်ဆိုတဲ့အမြင်တွေလည်းရှိပါတယ်ဆိုတော့ဒီနေရာမှာဆရာဦးရထွန်းကိုမေးချင်ပါတယ်ဟိုနိုင်ငံရေးပါတီတွေများတာမကောင်းဘူးလို့ရေဦးရပြောနိုင်ပါမယ်လေဒီတန်းသားအရေးလိုလူနည်းစုတွေအတွက်ကုစားပြုနိုင်မဲ့ပါတီမျိုးတွေရောမရှိသင့်ဘူးလားခင်ဗျာတခြားကြောင့်မဟုတ်ပါဘူးပါတီကြီးနေချင်းတော့ပဲရှိမယ်ဆိုရင်ဟိုလူနည်းစုကိစ္စတွေမှာအာယုံစိုက်မှုတွေမှာရောအားနည်းမသွားနိုင်ဘူးလားဆရာ
အဲမှန်ပါတယ်ကျွန်တော်တို့ဟိုပါတီစုံစနစ်အာဏာရှင်စနစ်ကနေပြီးတော့ပါတီစုံစနစ်ကိုပြောင်းတာကိုနိုင်ကကျွန်တော်တို့တပါတီတဲကနေပြီးတော့ဟိုရေရှည်အာဏာကိုဆွဲကင်ပြီးတော့ဟိုပြည်သူကိုအုပ်ချုပ်တဲ့အခါမှာတိုင်းပြည်ကိုအုပ်ချုပ်တဲ့အခါမှာလမ်းလွဲတွေမရောက်အောင်တော့လမ်းမတွေမရောက်အောင်ကျွန်တော်တို့ဒီလိုလိုတွေရွေးချယ်ကြရတယ်အများကြီးရှိလာပြီးတော့နိုင်ငံရေးသမားအချင်းချင်းလဲတိုင်းပြည်ကိုအုပ်ချုပ်တဲ့နေရာမှာအကောင်ဆုံးအုပ်ချုပ်နိုင်တဲ့အတော်ဆုံးပုံပုံကိုရဖို့အတွက်ဒီနိုင်ငံရေးစနစ်ကပါတီကြောင့်နိုင်ငံရေးစနစ်ကခွင့်ပြုထားရပါဗျာအဲ့လိုဖြစ်တဲ့အတွက်ကြောင့်မလို့ဒီနိုင်ငံရေးပါတီတွေများလာတယ်ဆိုတာကျွန်တော်တို့ဒီဒီမိုကရေစီပါတီကြောင့်ဒီမိုကရေစီစနစ်ကိုစပြီးတော့သွားတဲ့အချိန်မှာဒါကတော့ဟိုနိုင်ငံတော်များများမှာထုံးစံတွေဖြစ်နေတယ်လို့ထင်ပါတယ်အမေရိကန်နိုင်ငံမှာဆိုရင်လည်းသူတို့ဒီဒီနိုင်ငံစတင်တည်ထောင်ပြီးတော့ပါတီရောစနစ်နဲ့လုပ်တဲ့အခါမှာပါတီတွေ200ကျော်လောက်တောင်ရှိတယ်လို့ကြားပြီးဖတ်ဘူးပါတယ်အဲ့တော့ဒီလိုဒီ passport support လို့ခေါ်တဲ့အခုလို့ကျွန်တော်တို့ဒီနိုင်ငံအကုန်ယူဆိုတဲ့စနစ်ပေါ့နော်အခုလို့နိုင်ငံရေးစနစ်မျိုးကတော့ဒီရှိမှကြာလာတဲ့အခါမှာဒီလိုထောက်ခံသူငဲတဲ့ပါတီကသူ့အလိုလိုသူကဟိုပျောက်သွားတာပေါ့ပျောက်သွားပြီးတဲ့အခါကျတော့ပါတီကြီး၃၄ခုလောက်ပဲပေါ့နော်၃၄ခုလောက်ပဲပြန်နေခဲ့တယ်တချို့တိုင်းပြည်မှာလည်းနှစ်ခုလောက်ပဲအဓိကအဲ့လိုပြန်ကြတာမျိုးပေါ့ဆိုတော့ဒါကိုကျွန်တော်တို့ကဥပဒေကိုတားမြစ်ပြီးဥပဒေပြဋ္ဌာန်းပြီးတဲ့အခါကျတော့ကျွန်တော်တို့ဒီအမတ်နေရာဗနေနေရာမရရင်ဖြစ်သိရမယ်ဆိုတာမျိုးပဲပြဋ္ဌာန်းတဲ့မျိုးကိုထင်တယ်သူတတ်မှတ်ထားတဲ့ပါတီဝင်အရေးအတွက်ရှိရင်ရှိတယ်လို့သူတို့ရှင်းပြန်ရင်ပြုတင်တယ်။နောက်မှတမိုင်းကနေပြီးတော့ဒါအလိုလိုဆုံးဖြတ်သွားလိမ့်မယ်လို့
ဟုတ်ကဲ့ဟုတ်လူလူထောက်ခံမှုလူထောက်ခံမှုမရှိရင်အလိုလိုသူတို့ကသူတို့ပျောက်သွားမယ်ဆိုတဲ့သဘောပေါ်ဆရာ
။မှန်ပါတယ်ခင်ဗျာ။မှန်ပါတယ်။
ဆိုတော့ဟိုဆရာဦးထင်းဆွေကိုလည်းမေးချင်ပါတယ်ဆရာ။ကျွန်တော်ဒီပါတီအေးမြန်မြန်ဆဆရှိတာဟိုမကောင်းဘူးဆိုရင်လည်းပဲဟိုပါတီကြီးအာယုံမဆိုင်နိုင်မဲ့ကိစ္စတွေမှာတခြားဟိုပေါ်လေအာယုံပို့ပြီးတော့အာယုံဆိုင်နိုင်မဲ့ပါတီမျိုးတွေရောမရှိသင့်ဘူးလားဆရာ။
อ่าโอเคไงปาร์ตี้ดีก็รอดูมีอุบัติยะเปปิบงกฤษีตะโบยะเปปิชื่อดาก็รอโหก้าวมาเลยครับเนี่ยจูซัวมาอติดดิเวเปปิโหตันยันดาปาร์ตี้ดิเวเปปิอ๋อชื่อกูชื่ออ่ะมาだไปดีเนี่ยมาอติดดิเนี่ยตันยันดาปาร์ตี้ดิแล้วตันยันดาปาร์ตี้ดิชื่อจีนเนี่ยชื่อจีนด้วยอจูเนี่ยလာကျွန်တော်တို့စဉ်းစားကြအချက်တွေတော့ရှိတယ်ခင်ဗျာ ဥပမာတန်းသားပါတီတွေခုလည်းရှိတယ်အရင်ကလည်းရှိခဲ့ပါတယ်အဲ့ဒီဒေတာတွေမှာတခြားပါတီတွေကနိုင်ခဲ့တယ်ခင်ဗျအဲ့တော့အဲ့ဒီပါတီတွေပဲသူတို့ကဟိုနိုင်ကြတာများပါတယ်ဒီအစဉ်လာလဲကျွန်တော်ထင်တယ်နောက်မျက်စိတစ်စုံတော့တော့ပြောင်းအောင်မဲ့အနေထားမရှိပါဘူးဒါလည်းဟိုဖြစ်တဲ့ကိစ္စဒါပေမဲ့ကျွန်တော်ဟိုအိန္ဒိယနိုင်ငံရဲ့ဥပမာတစ်ခုလေးပေါ့နော်အိန္ဒိယမှာကတော့နိုင်ငံရေးပါတီတွေအများကြီးရှိပါတယ်အဲ့မှာတိုင်းသားပါတီလို့မဟုတ်တော့လည်းပဲအဲ့ဒါနဲ့အလားတူတဲ့ပါတီတွေကိုသူတို့ကဒေတာဆရာပါတီလို့ခေါ်ကြတယ်ပေါ့နော်အဲ့တော့ဒေတာဆရာပါတီတွေရှိခြင်းအပြင်ဖက်ဒရယ်ရဲ့ပုံစံအရဒေတာတစ်ခုချင်းကိုသူတို့ကဖော်ဆောင်နိုင်တဲ့နိုင်ငံရေးပါတီတွေလို့ပေါ်လာတယ်အဲ့လိုပေါ်လာတဲ့အတွက်အဖက်ကကြည့်ရင်ဒေတာအတွက်ကောင်းတယ်လို့ရှိပေမဲ့လို့နောက်အဲ့ဒီလိုဖြစ်တဲ့အတွက်အားနည်းချက်တွေတော်တော်များများကျွန်တော်တို့အိန္ဒိယရဲ့နမူနာမှာတွေ့ပါတယ်။ဘာတွေ့လဲဆိုတော့ဗဟုလို့ပြောတဲ့အလဲဟိုဒေလီလိုဒေတာကိုချစ်တဲ့ပါတီကြီးတွေကအပြတ်မနိုင်တဲ့အခါမျိုးမှာအဲ့လိုပါတီသေးလေးတွေကဘယင်းဟိုဖော်ထုတ်နိုင်တဲ့ဟိုဝန်ကြီးချုပ်ကိုရွေးနိုင်တဲ့အဆုံးပြတ်ပေးနိုင်မယ်ပါတီလေးတွေဖြစ်သွားတယ်ခင်ဗျနောက်တစ်ခါအဲ့ဒီဒေသဆိုင်ရာပါတီသေးလေးတွေကပိုးပြီးများလွန်လာတဲ့ခါမှာဒီမိုကရေစီသဘောအရကနေဒီစိတ်တပိုင်းတွေ့ဖီလာတယ်လို့တွေ့တယ်ဒါအိန္ဒိယနမူနာအဲ့တော့ဗမာနိုင်ငံမှာတော့ကျွန်တော်ချုပ်လိုက်လို့ရှိရင်တိုင်းလဲပါတီတွေဟာအရင်လည်းရှိတယ်အခုလည်းရှိတယ်နောက်ရှိလည်းပဲရှိမယ်အဲ့ဒီဒေသမှာတခြားပါတီတွေနိုင်ခဲ့တယ်ဒီဟိုသူတို့ကိုပိုင်တိုင်းရင်းသားပါတီတွေအာမကိုရလောက်ဖူးဆိုရင်တော့တခြားပါတီတွေဟိုရွေးချယ်ရတဲ့ဆင်လာခုပမာပြီးလုံခဲ့တဲ့ဆိုင်နဲ့ဆန်ကန်တွေတော့မှရှိနေတော့ဒီတိုင်းပဲဆက်သွားအောင်မလို့ကျွန်တော်ထင်နေပြန်ပြီးတော့ဟိုထူးခြားမယ်လို့တော့ကျွန်တော်တော့မယူဆဘူးခင်ဗျာ
ဟုတ်ကဲ့ပါဆရာဦးတင်စီကျေးဇူးပါဆိုတော့ကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုပါဝင်ဆွေးနွေးဖို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်ရှိနေပါသေးတယ်ဟိုတူကတော့ကိုနေဦးလင်းဖြစ်ပါတယ်ဟိုကိုနေဦးလင်းသဘောထားလဲဆွေးနွေးလို့ရပါတယ်ခင်ဗျာ
โอเคครับเอาตัวละอย่าเยอะว่าลูกพี่เนาะอีประมาณนี้ก็ขึ้นเลยเจ้าหนูก่อนเนาะช้าหน่อยงานนี้เนี่ยไม่ชินแล้วพี่ๆเนาะเรารู้เลจิจิเนี่ยโปรเฟชชั่นแนลเลยไม่ผิดหรอกเนาะนายนี้ปาร์ตี้นายนี้ชุดตัวนี้อ่ะโหนายนี้ตะมาเนี่ยไอ้หลูตั้วตุ่ยเนี่ยเนาะเออโปรเฟชชั่นแนลไม่ผิดแต่ด้วยบาผิดล่ะเลยสรเอาตะเกยတော့นายนี้ปาร์ตี้สรนายงานอู้ฉ่องเอาแม้ป่วยซิလူပုဂ္ဂိုလ်ကြီးပဲဗျာအဲ့တော့သူတို့က professional မဖြစ်တဲ့အခါမှာတိုင်းပြည်မှာနေနာတယ်လို့ကျွန်တော်အမြင်နဲ့ငယ်ပေါ့နော်အဲ့ဒါဘယ်ခေတ်ကစတာလဲဆိုတော့ဘုံကျော်အောင်ဆန်းတို့ဆီလက်ထက်ကတော့အဲ့လိုပဲပြောလို့ရလိမ့်မယ်လို့ထင်တယ်ဗျာဥပမာဘုံကျော်အောင်ဆန်းတို့ကအသက်30နှစ်မတိုင်ခင်လွတ်လပ်ရေးရတဲ့အတွက်လူတော်တော်များများကုန်ပြီနဲ့ပြောကြတယ်ပေါ့နော်အဲ့တော့သူနဲ့ဖြစ်ပြန်ပေါ့နော်ဟာလာတခင်တန်းလုံးရှိမယ်နောက်တစ်ခုကတခင်ဆိုးရှိမယ်အဲ့တော့သူတို့ရဲ့ age ကိုပြန်ကြည့်ရင်သူတို့ကအသက်ကိုအကျယ်ငယ်ငယ်တဲ့အခါကျတော့တစ်ခုနဲ့တစ်ခုတစ်ဦးနဲ့တစ်ဦးသဘောထားမတိုက်ဆိုင်တဲ့အခါမှာပါတီတစ်ခုနဲ့တစ်ခုအကွဲအပြဲဖြစ်တဲ့အခါမှာသူတို့ကရှင်းရှင်းပြောဆိုင်ကျင်တဲ့အပြင်ကိုရောက်သွားတယ်။အဲ့တော့ဘုံရန်သူဖြစ်နေတဲ့ဒီတိကျကိုနော်တိုက်တယ်တိုက်တော့အတူတိုက်ပြီးမယ်တကယ်တော့လွတ်လပ်ရေးလဲရတော့မယ်အာနာလဲရတော့မယ်အချိန်မှာကွဲပြဲသွားတဲ့သဘောရှိတယ်ဆိုလိုတဲ့သဘောကနိုင်ငံရေးရင်းချက်မှုငဲတဲ့သဘောကိုပြတယ်အသက်အရွယ်ငဲတဲ့အတွက်ဥပမာတစ်ခုကျွန်တော်ပြောပြမှာဆိုရင်ကိုကျော်တော်ဟာနော်35နှစ်မှမှနိုင်ငံရေးကိုစလုပ်တယ်နိုင်ငံရေးပါတီရဲ့ဝင်တယ်49နှစ်မှသူဝင်ကြီးချုပ်တက်ဖြစ်တယ်အဲ့တော့သူ့ကို train လုပ်ခဲ့တယ်ဒီကောင်ကြီးက14နှစ်ကြာသူ့ကိုစောင့်ကြည့်ပြီးမှလက်တွဲခေါ်ပြီးမှ train လုပ်ပြီးတော့ transaction လုပ်သွားတယ်နိုင်ငံတစ်ခုကိုဒီနေနေနဲ့ကြောင်းလဲနိုင်ဖို့ထိုနည်းစုဆိုတော့သူနဲ့အတူတူပဲအခုလီဆန်းလုံးကိုလည်းပဲဒီလိုပဲသူတို့ကအစီအစက် train လုပ်ပြီးတော့အဲ့တော့သူတို့ရဲ့အသက်အရွယ်တွေကိုရင်းချက်မှုကိုသွားတွေ့တဲ့အခါမှာဘာသွားတွေ့လဲဆိုတော့ငယ်ငယ်တုန်းက active ဖြစ်ပြီးတော့တက်လာတဲ့လူတွေနဲ့စာရင်းသူတို့ကအတွေ့အကြုံရည်တွေးရတာဟာကြ train လုပ်ပြီးတဲ့တက်ပြီးတော့နိုင်ငံကိုစာရင်းနဲ့အတွေ့ professional ဖြစ်ပြီးတော့နိုင်ငံကိုတိုးတက်အောင်ပိုလုပ်နိုင်တဲ့သဘောရှိတယ်လို့ကျွန်တော်တော့တွေ့ရ
ဟုတ်ကဲ့ကိုနောက်ဆုံးကြာဟုတ်ကဲ့ကိုနေဦးလေးနည်းနည်းလေးချုပ်ပြောဟုတ်ကဲ့
ဒီဒီဟောပါဟိုမဟာဒီဟာကိုကြည့်လားအသက်60နှစ်နဲ့20နှစ်လူငယ်ကြီးစုပြီးတော့အားလုံးပေါင်းပြီးတော့တဘာနဲ့တဘာရှိတဲ့လူနဲ့ပေါင်းပြီးတော့နိုင်ငံကိုပြန်ပြီးတော့ဥဆောင်ကိုပြန်လုပ်တယ်ဆိုတာလက်တွေ့ပါမယ်နော်ကျွန်တော်ပြောချင်တာကတော့ professional ဖြစ်ဖို့နဲ့ age နဲ့ပေါ့နော်အဲ့လိုလူမျိုးတွေဖြစ်လာပါကြလို့ဆုတောင်းပါတယ်ဗျာ
โอเค နောက်ကိုနေဦးလင်းပြောတဲ့အထဲမှာကျွန်တော်လည်းဟိုအခုနည်းနည်းဟိုကာရန့်ကိစ္စလည်းဖြစ်နေတဲ့ကိစ္စတခုဟိုဆွေးနွေးကြတာတခုရှိပါတယ်ဟိုတခြားဘော်ဒီမလေးရှားမှာဖြစ်သွားတာဆိုလို့ရှိရင်လည်းသူကတကယ်ကြီးမဟာသီးရအရင်တော့သူဟိုသူအနာရခဲ့တဲ့ပါတီကိုပဲသူကအတိုက်ခံနဲ့ပေါင်းပြီးပြန်ဆန့်ကျင်ပြီးတော့မှဝန်ကြီးချုပ်ပြန်ဖြစ်သွားတယ်ဆိုတော့ဒီနေ့မှာကျွန်တော်ဟိုဦးရထွန်းတို့ကိုလည်းမေးချင်တာကတော့ကျွန်တော်ဒီဟိုပါတီငယ်တွေရှိတာမကောင်းဘူးဆိုပေမဲ့လည်းပဲတကယ်တကယ်ပေါ့လေဟိုပိုရှင်ပြိုင်တဲ့နေရာမှာဒီကျန်တဲ့ဒီပါတီကြီးတွေနဲ့ဒီပါတီငယ်တွေနဲ့မဟာမိတ်ဖွဲ့တာမျိုးညွန်မောင်းဖွဲ့တာလိုမျိုးနောက်ဆုံးမှာပူးပေါင်းဆောင်ရွက်ပြီးတော့လုပ်မယ်ဆိုရင်ရောဒီပါတီငယ်တွေရဲ့ဟိုရက်တီရဖြစ်နိုင်စရာလမ်းမရှိနိုင်ဘူးလားဆရာ
အဲရှိနေပါတယ်ဟိုခုနကကျွန်တော်ပြောတဲ့ဥစ္စာကတော့မပြည့်စုံဘူးပေါ့နော်ဒီရေရှည်မှာ password support စနစ်ကပါတီကြီးနှစ်ခုသုံးခုလောက်ပဲအဲ့လိုကျန်နေဆိုတာကညတော့အဖြစ်တော့ကျွန်တော်တို့ဒီဟိုဟာပေါ့နော် federal စနစ်မဟုတ်တဲ့ unitary စနစ်တွေမှာအဲ့လိုမျိုးကိစ္စကိုချင်းချင်းခြားခြားတွေ့ရတာပေါ့ federal စနစ်တွေကျတော့အခုကျွန်တော်တို့လိုနိုင်ငံမျိုးအခြေအနေကျတော့ခုနဆရာဒေါက်တာတင့်ဆူပြောသလိုပဲတိုင်းရင်းသားပါတီလေးတွေကတော့ဒီနေရာသူဒေတာထောက်ခံမှုတွေနဲ့ဆက်ပြီးတော့ရှိနေအောင်ပါ။နောက်ဆိုလို့ရှိရင်ကျွန်တော်တို့ဟိုဘာတွေသင်္ကေတကြားမြင်လာမလဲဆိုပြီးနေတွေမှာပြီးနေသို့တော်ကိုယ်စလဲအများကြီးကအတိုင်းသားပါတီတွေကဖြစ်ပြီးတော့အဲ့ဒီပြီးနေတချို့မှာဆိုလို့ရှိရင်အဲ့ဒီအတိုင်းသားပါတီတွေကအစိုးရဖွဲ့နိုင်တာမျိုးဟိုတွေ့နိုင်တာပေါ့လေ။အဲ့တော့ကျွန်တော်ပြောချင်တဲ့သဘောကဒီလိုပါတီလေးတွေရှိတဲ့ဥစ္စာမကောင်းဘူးလို့ဆိုတာမဟုတ်ဘူး။အိုဒီကျွန်တော်တို့ဒီဒီလူလူတွေထဲမှာဆိုလို့ရှိရင်ရွေးချယ်ကြရတယ်ရှိတယ်လို့သူအကျိုးစီးပွားပေါ့ရည်တည်မှုအကျိုးစီးပွားအလျောက်နောက်မှာစင်းတဲ့လူ့သမားကလူ့သမားပါတီလူ့သမားကလူ့သမားပါတီစသဖြင့်အဲ့လိုရှိလာမယ်အဲ့တော့ခုနဦးဟောပြောနေတဲ့ဒီပါတီကြီးတစ်ခုကတော့အမဲအာနာရနေပြီးရဲ့အခါကြတော့သူကတိုင်းပြည်ကိုဒီမှန်အုပ်ချုပ်တာမှာလဲချွေရင်းကျအာနေတဲ့ဒီရှိလာပြီးတော့အဲ့ဒီဟာကိုကျွန်တော်တို့ပြန်မယ်ပြန်ပြီးတော့ဒီအနိုင်ပြန်ယူခြင်းလေဆိုရင်တော့ခုနကဒီအတိုက်ခံပါတီတွေကနေပြီးတော့မြို့ပေါင်းတဘောမျိုးပေါ့အခုမလေးရှားမှာလည်းဒီလိုမျိုးဖွဲ့ပြီးတော့ပြန်လို့ရှိရင်တော့နိုင်ရနိုင်တယ်အဲ့လိုမဟုတ်ဘဲနဲ့ကိုယ်တိုင်နဲ့ကိုအပြီးပြီးပြန်နေကြလို့ရှိရင်တော့နိုင်ဖို့မလွယ်ဘူးအခုလည်းဒီလာမယ့်ဓာတ်ပြည့်ကြီးကောက်ပေါ်မှာကျွန်တော်အဲကဲခါကြည့်တဲ့အခါကျတော့ NLD ကိုနိုင်ဖို့တော့သိတ်မလွယ်ဘူးကျွန်တော်မြန်မာနေရာတွေမှာဥပမာဒီချမ်းပြည်နယ်ကလက်ချားတို့ဟိုကျွန်တော်တို့ဒီရခိုင်က AND ကနိုင်ထားတဲ့နေရာတို့အဲ့နေရာတွေဆိုလို့ရှိရင်တော့တို့တိုင်းသားပါတီတွေပဲဆက်နိုင်တယ်ချမ်းနယ်နေရာတွေမှာဆိုလို့ရှိရင်လည်းချမ်းနယ်အတိုက်ခံပါတီတွေကအဲ့လိုမြန်မာမခွဲဖွဲ့ပြီးတော့မပြန်နိုင်လို့ရှိရင် NLD ကိုနိုင်ဖို့မလွယ်ဘူးလို့ကျွန်တော်အဲ့လိုသုံးသပ်ပါတယ်
โอเคเสี่ยวยี่ท่านเจซูอ่ะสรุปเราဒီซุนเน่ဝဲအတွက်ကိုอีเมลเนี่ยเปโปထားတဲ့ပုံကိုတရားလည်းရှိပါတယ်တခုမျိုးတက်ကဥလာထွန်းမှာဥလာထွန်းရဲ့ပေးစာကိုတော့မဆုမမဲဖတ်ပြပေးပါဦးခင်ဗျာ
ဈာပြန်ရွေးကောက်ပွဲနဲ့တိုးလာတဲ့နိုင်ငံရေးပါတီတွေအကြောင်းကိုအပေါ်ယံရှက်ပြောမယ်ဆိုရင်တော့တောင်ကြရီဒလဟောထိုးဆင်းလာတဲ့အခါမှာအမိုက်ထရိုက်တွေကလုံထွေးရောရှက်ပြီးမျောပါလာပြီးတော့ရေကျသွားတော့အမိုက်ထရိုက်တွေရှုပ်ပွားကြံခဲ့တယ်လို့ပါပဲလို့ပြောလို့ရပါတယ်ဒီမိုကရေစီရေစည်းကတကယ်မဟုတ်သေးပေမဲ့အခွင့်အရေးမျှော်ကိုတဲ့အုပ်စုလေးတွေဝင်ရှုပ်တဲ့သဘောပါပဲဒါလွယ်လွယ်ပြောတာဖြစ်ပေမဲ့မကြသေးတဲ့သမိုင်းဖြစ်ရက်ကိုပြန်ကြည့်တယ်ဆိုရင်ရှစ်လေးလုံးပြီးတော့နိုင်ငံရေးပါတီဆိုတဲ့လူစုလေးတွေ200ကျော်ပေါ်ခဲ့ပါတယ်နောက်90ခုနှစ်ရွေးကောက်ပွဲနောက်ပိုင်းဖိနှိပ်မှုတွေတိုးလာတော့အဲ့ဒီပါတီဆိုတာတွေဘာသမ်းမှမကြရတော့ပဲကြက်ပြောင်ငှက်ပြောင်ဖြစ်ကုန်တာကြည့်လေအခုဟာကအလေးနဲ့ပြောရရင်စိတ်ပြက်စရာဖြစ်ရပါစီးပွားရေးကုန်စည်နှုန်းကြီးမြင့်တဲ့ပြဿနာလူမျိုးစုရေးနဲ့လူမျိုးရေးဒုက္ခသည်ပြဿနာငြိမ်းချမ်းရေးနဲ့စစ်ပွဲတွေပြဿနာမွေးစေဝါတွေဒလဟောထွက်နေတဲ့ပြဿနာဆိုးဝါးတဲ့လူကုန်ကူးမှုနဲ့ရွှေ့ပြောင်းလုပ်သားပြဿနာတဘာဝပတ်ဝန်းကျင်ပျက်စီးမှုနဲ့တယံဇာတတူဖော်မှုပြဿနာစတဲ့ပြဿနာပေါင်း 16,000 အရေးတွေမှာနိုင်ငံရေးခေါင်းဆောင်လို့ရွေးကောက်ပွဲဝင်မဲ့ဘဲပုတ်ကိုကြီးတယောက်စီကမှဘာသာမှမကြရပဲရွေးကောက်ပွဲဝင်ကြမယ်ဆိုတော့ဘာလုပ်နေကြတာလဲလို့မေးစရာပါတိုင်းပြည်မှာထက်မြက်တဲ့ခေါင်းဆောင်နဲ့ဩဇာရှိတဲ့နိုင်ငံရေးပါတီအမှန်တကယ်လိုအပ်နေပါတယ်နေချင်းညာချင်းလည်းမဖြစ်နိုင်ပါဘူးပြောချင်တာကအဲ့ဒီလိုလိုအပ်တဲ့ပါတီမျိုးဖြစ်လာအောင်ပါတီ3-4ခုလောက်ကဖြစ်ဖြစ်မြောက်မြောက်စ조사တင်ပါတယ်လို့ပြောချင်ပါတယ်လို့ရေးထားပါတယ်ကိုအောင်လင်းဦးရေ
โอเคကျေးဇူးပါဒါတော့ဥလာထွန်းစာပါသူ့ထဲမှာတော့ဒီမူဝါဒတွေကိုခိုင်ခိုင်မာဆောက်ခံပြောနိုင်တဲ့နိုင်ငံရေးပါတီတွေဖြစ်ဖို့လိုတာကိုထောက်ပြပါတယ်ဆိုတော့ကျွန်တော်တို့အစီအစဉ်နဲ့အဆုံးသတ်ဖို့တမင်းနဲ့လောက်တော့ကြံပါသေးတယ်ဆရာဦးတင့်ဆွေသဘောထားသိကြပါတယ်ခင်ဗျာဆိုတော့ကျွန်တော်နိုင်ငံရေးပါတီတွေမြန်မာနိုင်ငံမှာအားကောင်းလာနိုင်မဲ့ရေကန်မြေကန်ကောင်းတွေရှိဖို့ဆိုရင်ကျွန်တော်တို့ဘလို့အခြေအနေမျိုးတွေဖန်တီးနိုင်ဖို့လိုမလဲခင်ဗျာ
အခုလည်းပဲကျွန်တော်မြင်တာရေကန်နေကကောင်းတယ်လို့တော့ကျွန်တော်မြင်တယ်ခင်ဗျာသို့သော်လည်းပဲခုနဟိုစာရေးပြီးတော့ပြောတဲ့ပုဂ္ဂိုလ်တူလို့ပေါ့ကျွန်တော်တို့ဟိုနိုင်ငံရေးပါတီရဲ့ဒီဟိုကတကယ်ခိုင်ခိုင်မာမာမဟုတ်တယ်လည်းပါနေတယ်ခင်ဗျာဒါလည်းကျွန်တော်ရှိချောင်းလည်းရှိနေအောင်ပဲတင်နေသို့သော်လည်းပဲအခိုင်အမာဖြစ်တဲ့ပါတီကြီးတွေကလည်းပဲသူတို့ရဲ့အားနည်းချက်ရှိတာတွေကိုပြင်ပြီးတော့ဒီတဲ့ကောင်းအောင်ကြိုးစားနေကြတယ်လို့မြင်နေတွေ့ပမာနိုင်ငံမှာနိုင်ငံရေးပါတီတွေရဲ့ခန့်ကန်တာဟာဟိုကောင်းတဲ့ကောင်းပြီးတော့ခိုင်မာတဲ့ခိုင်မာလာစရာတော့ရှိတယ်သို့သောဒီနေ့အချိန်ကြီးကတော့တိတ်ပြီးတော့ကျွန်တော်အမြင်ပြောရင်အားမရလာဘူးခင်ဗျာအလားလာတော့ကောင်းပါတယ်ခင်ဗျာ
โอเคเสี่ยวี้ยท้วงออกครับเนี่ยเราเฉยเนเนี่ยยาไปดิโหเราที่นักงานปาร์ตี้อาก้าวลาผู้ส่วนบาริลบผู้อายุจริงลุนี่เลยนะครับเนี่ย
นักงานปาร์ตี้ที่อาก้าวลาผู้ส่วนเนาะปฐมอุทุ้งก็เราเราที่คุณน่ะชินิตั้วจ๋าเดียวเว้ยมูวาระดิโพลิซีดิกุปาร์ตี้อ่ะยุ่งจริงแหละล้านเซนดิอะไรดิโหเราลีดิชินจาฉะปะไปแล้วดาดิเว้ยโหปิลูๆดิยามๆไปอ๋อကျွန်တော်လုပ်ဖို့လိုတာပေါ့လေ။ငင်းများပြည့်တဲ့အခါမှန်ကန်တဲ့သူပြောဆိုထားတဲ့လမ်းတွေကအချိန်နဲ့ကိုက်နေတယ်ဆိုရင်တော့ဒီလူတွေတက်မှာပို့ပြီးတော့ဒီထောက်ခံမှုတွေရမှာပေါ့။နောက်တစ်ချက်ကတော့ပါတီတိဆောက်ရေးပေါ့။အခုကျွန်တော်တို့တွေ့နေရတာကနိုင်ငံရေးပါတီတွေကိုဒီမိုကရေစီနီးကျကျွန်တော်တို့ဘိုးချုပ်ဒီမိုကရေစီနီးကျဘိုးကဒီစုပေါင်းကောင်းဆောင်မှုစနစ်နဲ့အဲဒီတိဆောက်တဲ့ပါတီက
โอเค
เนี่ยนี่แหละไอ้อะไรอะจริงไม่ใช่ตัวนี้ขึ้นมาป่ะเนาะเออโหเจตนานี่ขึ้นมาเลยใช่มั้ยไอ้ตะอู้เดียวแท้เนี่ยหว่าเนี่ยอเม็ดเนี่ยซ้อมยัดเช่นเนี่ยหมุนจ้าเช่นเนี่ยซ้อมยัดตามนี้ขึ้นมาในคาแต่ว่าโหปาร์ตี้ซียงเยนี่เนี่ยขึ้นได้ปิ๊ดตลอดเลย
โอเคถ้าปาร์ตี้แบบที่ซ้อมมั้ยป้ายองเลยดูรอดูได้ป่ะเนาะโอเคเป็นไหนซ้วนนี่ไปได้อุยเยทนดร.ติ้นซุยโกไรปาวินซ้วนนี่ตัวนี้สายไปปู่ตัวนี้เนี่ยดร.ชินนี่อารมณ์ก็เลยอธุเวเจซุติมาเลยครับ
အောင်လွေဦးနဲ့အတူထုတ်လုပ်သူကိုညံဝင်းအောင်တို့တင်ဆက်ပေးခဲ့တဲ့စနေညဒဲလီလိုက်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။စနေညချမ်းအတွက်အစီအစဉ်ဒီအဆုံးမသက်ခင်မှာသတင်းချင်းရုပ်ကိုကိုငိမ့်ညံကတလှည့်ပြောပြပေးပါရှင
်။မလေးရှားဝန်ကြီးချုပ်ဟောင်းနာဂျစ်နဲ့သူ့ဇနီးကိုတိုင်းပြည်အတွင်းကထွက်ခွာခွင့်ပိတ်ပင်လိုက်တယ်လို့မလေးရှားဝန်ကြီးချုပ်တဲ့မဟာသီယာမိုဟာမက်ကပြောပါရယ်သူတို့နှစ်ယောက်ကိုအမိမဲဆင်းရဲနဲ့ထဲသွင်းလိုက်ပြီးခီးသွားခွင့်ကိုပိတ်ပင်လိုက်တယ်လို့မလေးရှားလူဝင်မှုကြီးကြပ်ရေးကအတည်ပြုပါရယ်ပေါက်ကြားလာတဲ့လေရင်ခီးစဉ်တစ်ခုအရဝန်ကြီးချုပ်ဟောင်းနာဂျစ်နဲ့သူ့ဇနီးဖြစ်သူဟာစနေနေ့မှာကိုပိုင်လေရင်နဲ့ဂျာကာတာကိုသွားဖို့စီစဉ်ထားတဲ့အကြောင်း AP သတင်းဌာနကထုတ်ပြန်ပါရယ်မြောက်ကိုရီးယားကနျူကလ িয়ার စမ်းသပ်တဲ့စခန်းတွေကိုမေလ23ရက်ကနေ25ရက်အတွင်းဖျက်သိမ်းမယ်လို့ကြေညာလိုက်ပါရယ်နိုင်ငံရဲ့အရှေ့မြောက်ပိုင်းမှာရှိတဲ့နျူကလ িয়ার စမ်းသပ်တဲ့လှိုင်ကောင်းတွေကိုဖောက်ခွဲဖျက်ဆီးမယ်လို့မြောက်ကိုရီးယားနိုင်ငံသားဝင်ကြီးဌာနကပြောဆိုလိုက်ပြီးစောင့်ကြည့်အဆောက်အုံတွေသုတေသနအဖွဲ့တွေနဲ့မြေပြင်တပ်ဖွဲ့တွေကိုလည်းရုတ်သိမ်းသွားမှာပါအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့လာမယ့်ဇွန်လ12ရက်နေ့စင်ကာပူနိုင်ငံမှာမတွေ့ဆုံခင်အခုလိုနျူကလ িয়ার လက်နက်ဖျက်သိမ်းကြောင်းကိုအခမ်းအနားနဲ့လှုပ်ဆောင်ပြမှာလည်းဖြစ်ပါတယ်မြန်မာနိုင်ငံရှမ်းပြည်နယ်မူဆယ်မြို့မှာမြန်မာလုံခြုံရေးတပ်ဖွဲ့တွေနဲ့တိုင်းဒေသလက်နက်ကိုင်တပ်ဖွဲ့တွေအကြားတိုက်ခိုက်မှုတွေကြောင့်လူ20နီးပါးသေဆုံးသွားပြီးအများအပြားဒဏ်ရာရသွားပါတယ်။ KIA လွတ်လပ်ရေးတပ်မတော်၊ကချင်လွတ်လပ်ရေးတပ်မတော်နဲ့တအောင်းပလောင်လွတ်မြောက်ရေးတပ်ဦး TNLA ပူးပေါင်းအဖွဲ့တွေဝင်ရောက်တိုက်ခိုက်ခဲ့လို့လူ19ဦးသေဆုံးပြီး28ဦးဒဏ်ရာရခဲ့တဲ့အကြောင်းမြန်မာအစိုးရပြောခွင့်ရကပြောပါတယ်
။သတင်းချင်းချုပ်ကိုကိုငိမ့်ညံကပြောပြပေးသွားတာဖြစ်ပါတယ်ရှင်။စနေညအတွက်အစီအစဉ်ထုတ်လုပ်ရေးမှုကကိုညံဝင်းအောင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်ရှင်။ကျွန်မကစုမော်မှာဒီညအစီအစဉ်တွေကိုတာဝေယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။မနက်ပြန်မနက်ခင်းထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 40 51နဲ့လိုင်းလက်မီတာ190တို့ကနေထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.